Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ16ရက်တင်းလာလင်ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24.25/32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြူထွေးပါလီဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေရက်စဲနိုင်ရေးဆွေးနွေးပွဲမတိုင်ခင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာလီဗျားဝန်ကြီးချုပ်နဲ့အရှေ့လေပိုင်းဒေသကတာဝန်ရှိသူတွေနဲ့တရားစီတွေ့ဆုံပါတယ်။ဒါကပြီးခဲ့တဲ့ဖိလစ်ပိုင်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒူတာတက်ကတော့သူသမ္မတဖြစ်လာတဲ့အခါရာဇဝတ်ပြစ်မှုတွေအတွက်တည်တံပြစ်ဒဏ်ပြန်လည်ချမှတ်ရေးလုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်ဒေသတွေနဲ့နိုင်ငံကာဆွေးနွေးကိုကိုအောင်နဲ့အတူပြပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်အရေးယူထားတာတွေဖယ်ရှားပေးသင့်ပြီလို့စီးပွားရေးလုပ်ငန်းရှင်တွေဘက်ကတောင်းဆိုနေပါတယ်
။ဒီပြည်ပေါ်မှာပဲဒီမိုစီလမ်းကြောင်းတော့မရောက်သေးတာသူဆန့်ရှင်မှမရှိသေးဘူး။ကျွန်တော်တို့ဒီမိုစီလမ်းကြောင်းသွားနေတဲ့နိုင်ငံကြောင်လည်းဆန့်ရှင်ကဆက်ထားရဆိုတာကတကယ်လေးတမျိုးပဲလေ
။ဒီအကြောင်းကိုသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒါ့အပြင်အမျိုးသားညီညွတ်ရေးအစီအစဉ်ရဲ့ညဉ့်ဉေးဘူဌာနကိုနိုင်ငံတော်ဤအတိုင်းပင်ကံဝန်ကြီးဌာနအောက်မှာထားရှိသွားမဲ့သတင်းနဲ့တိုင်းသားဒေသတွေမှာအခုထိစည်ရေးအခြေအနေတင်းမာနေသေးပဲဆိုတဲ့အကြောင်းအရင်းနဲ့တူအခွင့်အရေးတွေဆုံးရှုံးနေတဲ့အလို့သမားတွေကနေပြည်တော်ထိဆက်လက်ချီတက်ဆန္ဒပြနေတဲ့အကြောင်းတွေကိုလည်းပြောပြပေးဦးမှာပါ။ဒါအဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်မှာပါ။အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါဦးခင်ဗျာ။
လီဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြည်ပခါတွေကိုအတိကအာရုံစိုက်ကြမဲ့ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအော်စတီးယားနိုင်ငံဗီယက်နာမြို့တော်ကိုရောက်ရှိနေပြီးကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီကနေ့အစောပိုင်းကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာဂျော်ဒန်နိုင်ငံသားရဲ့ဝန်ကြီးနာဆာဂျူဒါကိုတီးခြားတွေ့ဆုံဆွေးနွေးတာပါ။ဆီးရီးယားအစိုးရနဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေအကြားမှာရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလာအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။တခါလစ်ဗျားညီညွတ်ရေးအစိုးရကိုထောက်ခံနိုင်ရေးကိစ္စတွေအတွက်လည်းလစ်ဗျားဝန်ကြီးချုပ်ဖယက်ဆာရက်နဲ့ဝန်ကြီးကယ်ရီဒီကနေ့မှပဲတွေ့ဆုံပါတယ်။နိုင်ငံတကာကလက်ခံထားတဲ့လစ်ဗျားအစိုးရဟာပြည်ပနိုင်ငံရေးအဖွဲ့အစည်းတွေကြောင့်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့အချိန်ထဲမှာအာရစ်စဖွဲ့နဲ့ချိတ်ဆက်နေတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။နိုင်ငံအလဲပိုင်းစတဲမြို့မှာအခြေကုပ်ယူထားတဲ့စစ်သွေးကြွတွေဟာအဲ့ဒီမြို့မှာအခြေစိုက်ပြီးတော့အိန္ဒိယချင်းဒူနီရှားနိုင်ငံထဲမှာတိုက်ခိုက်မှုတွေကိုလှုံ့ဆော်နေတာပါ။အာရစ်စစ်သွေးကြွအဖွဲ့ဟာလစ်ဗျားနိုင်ငံနဲ့ဒေသအထွေမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေတဲ့ဆိုတာကိုနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်နေကြသူတွေအားလုံးကသဘောတူနိုင်ပွဲရှိတယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကပြောပါရရှင်။
အီရန်နိုင်ငံတဝန် IS စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့မှာလူ29ဦးထဏ်မင်းနဲ့သေဆုံးပြီး80ကျော်ဒဏ်ရာရခဲ့ကြပါတယ်။ IS အဖွဲ့ကသူတို့လက်ချက်လိုကြေညာထားတဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဟာဘက်ဒက်မြူနာကအစိုးရပိုင်းတဘာဝတန်းခွေဆက်ရုံမှာဖြစ်ပြီးလူ14ယောက်ထဏ်မင်းနဲ့သေဆုံးက28ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေသစံတော်ချိန်မနက် 6:00 မှာဘက်ဒက်မြူရဲ့မြောက်ဖက်12မိုင်ခွဲနီးပါးအကွာမှာရှိတဲ့တာဂျီမြို့ကဆက်ရုံကိဝါနာမှာကားစီးကိုအသင်္ကန်ဘုံကွယ်သမားတစ်ယောက်ကဖောက်ခွဲလိုက်တာကိုလုံခြုံရေးကင်မရာကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။အဲ့နောက်ကြီးကအင်ဂျီတွေဝစ်ဆင်ထားတဲ့ဂျမ်ဖက်သမား6ဦးထက်မနည်းတင်ဆောင်လာတဲ့ဗန်ကာတစီဟာဆက်ရုံထဲကိုဝင်ရောက်သွားခဲ့ပါတယ်။တနာီလောက်ကြာအောင်ပြစ်ခတ်ခဲ့ကြပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဂျမ်ဖက်သမားတွေကိုတုတ်တင်နိုင်လိုက်တယ်လို့ဘက်ဒက်မြို့စစ်စင်ရေးကုတ်ကဲဌာနချုပ်ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတနာသမားတွေဟာတန်းခွေ3လောင်းကန်3ခုကိုမိရှုပ်ဖျက်ဆီးနိုင်လဲပါတယ်။ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ NMAC သတင်းဌာနကဒီတိုက်ခိုက်မှုကိုကာလီဖိတ်စစ်တီတော်အဖွဲ့ကလွှတ်ဆောင်ခဲ့တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။ဘက်ဒက်မြို့နေရအနှံ့မှာစီးပွားရေးချက်ချကျတဲ့နေမျိုးတွေကိုပြစ်မှတ်ထားတဲ့တီးကြဘုံခွဲတိုက်ခိုက်မှု3ခုဖြစ်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုတွေအတွင်းအ ਨੇ ဆုံးအရသား10ဦးထက်မနည်းသေဆုံးပြီး28ဦးဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောကြားထားပါတယ်ခင်ဗျာ
။ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တည်ကြတဲ့လောက်ရှိနေတဲ့ Donald Trump ဟာအကွဲပြဲတွေဖြစ်အောင်လုပ်တဲ့သူ၊မိုက်မဲပြီးလမ်းလွဲနေတဲ့သူတယောက်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဝေဖန်ပြောဆိုလိုက်ပြီးတဲ့နောက်မှာတော့မစ္စတာကင်မရွန်နဲ့သူနဲ့အကြားဆက်ဆံရေးပြတ်သွားနိုင်တယ်လို့ထရမ့်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုထဲကိုဝင်ရောက်လာတဲ့မွတ်စလင်တွေကိုယာယီဟန်တာသွားမယ်လို့ထရမ့်ကပြောခဲ့တဲ့အပေါ်မှာမစ္စတာကင်မရွန်ကဝေဖန်တာပါ
။ Looks like we're not going to have a very good relationship. Who knows? I hope to have a good relationship with him, but it sounds like he's not willing to address the problem.
ဒီတိုင်းဆိုရင်တော့သူတို့နှုတ်ဦးကြားကဆက်ဆံရေးဟာသိမကောင်းနိုင်ဘူးဆိုရနဲ့သူအနေနဲ့မစ္စတာကင်မရွန်နဲ့ဆက်ဆံရေးကောင်းကောင်းထားလို့ပြီးမဲ့လို့ဒီမစ္စတာကင်မရွန်ဘက်ကဒါကိုလိုလားဖို့မရဘူးလို့ဆိုပြီးတော့ထရမ့်က British ITV သတင်းဌာနကိုဒီကနေ့ပဲပြောသွားတာပါ မွတ်စလင်အစိုးရတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြည်ခရီးနှစ်ထဲပြည်သက်နိုင်ငံပါရီမြို့မှာလူပေါင်း130သေဆုံးခဲ့ရတဲ့ဖြစ်ရနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမြို့မှာလူ14ယောက်သေဆုံးခဲ့ရတဲ့ဖြစ်ရတွေဖြစ်ပွားပြီးတဲ့နောက်ပြည်ခရီးဒီဇင်ဘာလအထဲမှာပဲမစ္စတာထရမ့်ကအမေရိကန်ပြည်ထောင်စုရဲ့မွတ်စလင်တွေမဝင်ရောက်နိုင်အောင်ဟန့်တားမယ်ဆိုပြီးတော့ပြောခဲ့တဲ့အပေါ်မှာမစ္စတာကင်မရွန်ကဝေဖန်တာပါထရမ့်ကတော့သူဟာမိုက်မဲသူတရားမဟုတ်လို့အကွဲပြဲတွေဖြစ်အောင်လုပ်တဲ့အသူလည်းမဟုတ်ဘူးလက်ရှိအမေရိကန်သမ္မတလို့မဟုတ်တဲ့ဒီတိုင်းမီကိုစုစည်းညီညွတ်အောင်လုပ်တဲ့သူသာဖြစ်တယ်လို့ဆိုပြီးတော့တုံ့ပြန်ပြောဆိုထားပါတယ်ရှင
်ကိုလံဘီယာနိုင်ငံမှာရာဇဝတ်မှုတွေကိုအများဆုံးကျူးလွန်နေတဲ့ယူဆူဂါဂိုင်းကနေကိုကင်းတန်ချင်း၈တန်သိမ်းဆည်းရမိတဲ့အကြောင်းကိုလံဘီယာရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်ပနမားနိုင်ငံနယ်စပ်အနီးကိုလံဘီယာအနောက်မြောက်ပိုင်းယူရာဘာဒေသကငပြောချံတစ်ခုထဲမှာဝက်ထားတဲ့မွေးရဆေးပွားတွေကိုရှာဖွေသိမ်းဆည်းနိုင်ခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုသိမ်းဆည်းရမိတာဟာကိုလံဘီယာနိုင်ငံတမိုင်းမှာမွေးရဆေးပွားတွေကိုပမာဏအများဆုံးသိမ်းဆည်းရမိတာဖြစ်ပြီးရာဇဝတ်သားတွေကိုထိထိရောက်ရောက်နှိမ်နှင်းလိုက်နိုင်တာဖြစ်တယ်လို့ကိုလံဘီယာသမ္မတဟွမ်မန်နူရယ်ဆန်တိုစ်ကသူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။သိမ်းဆည်းရှာဖွေမှုတွင်လူ3ယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးနောက်ထပ်3ယောက်ကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သိမ်းဆည်းရမိထားတဲ့ကုတ်ကင်းတွေကတရံခွေးနှီးပေါက်ကိုအခုကထုတ်ပိုးပြီးစီးလို့ရှင်းလင်းပြစ်ဖို့အစဉ်သင့်ဖြစ်နေပြီလို့ကိုလံဘီယာကာကွယ်ရေးဝန်ကြီးကလည်းပြောပါတယ်။ယူဆာကဂိုင်းဟာနှစ်စဉ်ကုတ်ကင်းတန်ချိန်တန်တဲ့ချီကိုအမေရိကန်ပြည်အောင်စုရဲ့တင်သွင်းနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီဂိုင်းကောင်းဆောင်ကိုဖမ်းဆီးနိုင်ရင်ဒေါ်လာ5သန်းဆုချမယ်လို့အမေရိကန်အာဏာပိုင်တွေဘက်ကကန့်လန့်ထားတာပါကိုလံဘီယာနိုင်ငံဟာကမ္ဘာပေါ်ကကုတ်ကင်းအများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲမှာထိပ်ဆုံးကရှိနေပြီးနှစ်စဉ်ကုတ်ကင်းတန်ချိန်442တန်းစိုက်ပျိုးထုတ်လုပ်နေတဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505လို့လည်းပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရီတနင်္လာနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရော်ဒရီဂိုဒူတာတက်ကအာရမပြုချင်းမှုလူရက်မှုလူတက်မှုနဲ့မွေးရဆေးဝါးမောင်းကုန်မှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေအတွက်တည်တံ့ပြည်တံ့ပြန်လည်ချမှတ်နိုင်ရေးလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်
။ What I would do is to urge Congress to restore the death penalty.
ကျိုးပေးကွက်မြတ်တဲ့နီးနဲ့တည်တံ့ပြစ်ဒဏ်တွေပြန်လည်ချမှတ်နိုင်အောင်လွှတ်တော်ကိုယ်သူတိုက်တွန်းတောင်းဆိုသွားမယ်လို့ဆိုပြီးတော့ဒီနေ့ဒါဗောင်မျိုးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒူတာတက်ကပြောသွားတာပါ။ဒါ့အပြင်အဖမ်းမခံရအောင်လို့အကြမ်းဖက်ပြန်လည်ခုခံကြတဲ့ရာဇဝတ်မှုတွေကိုဂိုင်းဖွဲ့ကျူးလွန်နေသူတွေကိုလည်းအသေးပြစ်သက်ဖမ်းဆီးခွင့်ရဲတပ်ဖွဲ့ကိုညွှန်ကြားမယ်လို့ဆိုပါတယ်။သူသမ္မတဒါဝင်ဆယူတဲ့ပထမ6လအတွင်းရာဇဝတ်ပြစ်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်ဆိုတဲ့ကတိပြုပြောဆိုချက်တွေနဲ့ဒူတာတက်ခါပြီးခဲ့တဲ့သတင်းပတ်ကရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။လူခွင့်အဖွဲ့တွေကတော့သူဟာဒါဗောင်မျိုးတော်ဝင်အဖြစ်တာဝန်ယူခဲ့ချိန်အတွင်းလူပေါင်း1100ကျော်ကိုတက်ဖြတ်ခဲ့တဲ့တည်တံ့အဖြစ်ပေးမှုတွေကိုကြီးကြပ်ခဲ့သူဖြစ်တယ်လို့ဆိုပြီးတော့ဆွဆွဲထားပါတယ်။သူတမနာဖြစ်လာတဲ့အခါတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆက်ညှိနှိုင်းမှုတွေဖြစ်နိုင်အောင်ကြိုးပမ်းသွားမယ့်အပြင်ကွန်မြူနတီသဘုံတွေကိုအစိုးရဝန်ကြီးအဖွဲ့အနေအထားတချို့ကန့်လန့်သွားဖို့စဉ်းစားမယ်လို့လည်းဒူတာတက်ကပြောဆိုထားပါတယ်ရှင်။
ဒီကနေ့မေလ16ရက်ဟာတရုတ်နိုင်ငံရဲ့ယဉ်ကျေးမှုဒေါ်လာရေးနှစ်ပေါင်း90ပြည့်တဲ့နေ့ဖြစ်ပေမဲ့တရုတ်ဆွေကတော့ကြီးကြီးကျယ်ကျယ်အထိမ်းအမှတ်ပွဲတွေကျင်းပတာမတွေ့ရပါဘူး။လူတိုင်းဝိုင်းမှာတရားမျှတမှုရှိဖို့ဆိုပြီးယဉ်ကျေးမှုဒေါ်လာရေးလုပ်ခဲ့ပေမဲ့လက်တွေမှာတော့လူမှုရေးစီးပွားရေးကဏ္ဍတွေမှာပြဿနာတွေနဲ့သာကြုံခဲ့ရတာပါ။1966ခုနှစ်မေလ16ရက်နေ့မှာဘူဇွာလူရန်စားလက်ကနေအလုသမားလူရန်စားလက်ထက်အာဏာပြန်ရစေဖို့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်မော်စီတုံးကကြေညာခဲ့ပြီးတဲ့နောက်ပါတီရဲ့ထိပ်တန်းခေါင်းဆောင်တွေကိုအေးအေးယူဖယ်ရှားရကနေဒေါ်လာရေးစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမော်ရီရထားတဲ့အတိုင်းဖြစ်မလာတဲ့အပြင်အလွန်ရက်စက်တဲ့အကြမ်းဖက်တာတွေအစာရေစာငတ်မတာတွေနဲ့စီးပွားရေးခက်ခဲတွေပဲဖြစ်လာခဲ့ပြီးတော့ပြည်နေမှုတွေကြောင့်လူပေါင်းတန်းနဲ့ချီပြီးတော့တည်ဆုံခဲ့ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်ပွဲအစားတခြားကြောင့်တွေဖြစ်တဲ့အမေရိကန်သမ္မတလောင်းဖြစ်ရေးအတွက်ရှေ့ဆုံးကရောက်နေတဲ့ဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့အကြောင်းနောက်ဒီဟစ်လာလိုမျိုးဥရောပသမဂ္ဂဟာအင်အားရှိတဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်နေတဲ့ဆိုတဲ့အကြောင်းဒီလန်ဒန်မြို့တော်ဝန်ဟောင်းဘောရစ်ဂျွန်ဆန်ရဲ့ပြောဆိုမှုတွေကိုဒီကနေ့တရုတ်နိုင်ငံရဲ့ဒီသတင်းစာစာမျက်နှာမှာဖော်ပြထားပါရခင်ဗျာ
ပြည်ပအခြေစိုက်တိဘက်အစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်အဖြစ် လော့ပစင်းစံကေးကိုပြန်လည်ရွေးကောက်တင်ပြလိုက်တာကြောင့်တိဘက်ဖုံးတော်ကြီးဒီလိုင်းလမ်းမနဲ့တရုတ်ဘူအစိုးရတို့အကြား2010ပြည်နှစ်ကတည်းကရပ်ထားခဲ့တဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လည်စတင်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းဖြစ်ပေါ်လာပါတယ်။တရုတ်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေပြန်ဆပြီးတော့တိဘက်ပြည်သူတွေကိုယ်ပိုင်အုပ်ချုပ်ရေးရရှိရေးတွန်းအားပေးလှုံ့ဆော်သွားမယ်လို့စံကေးကရွေးကောက်ပွဲနေ့မှာကတိပြုပြောခဲ့တာပါ။တရုတ်ပြည်မှာကြီးအတွင်တိဘက်လူမျိုးတွေအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရယူသွားဖို့ဆိုတဲ့အလဲလဲကျတဲ့လမ်းစဉ်ကိုအပြေအဝဆက်လက်ကျင့်သုံးသွားမှာဖြစ်တဲ့တရုတ်အစိုးရခေါင်းဆောင်တွေအနေနဲ့လည်းအလဲလဲကျတဲ့ဒီချင်းကမ်းမှုကိုနားလည်လက်ခံပြီးတော့ဒီဖုံးတော်ကြီးဒလိုင်းလမ်းမရဲ့အထုကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံပြီးဆွေးနွေးမှုတွေဆက်ဆက်ဆောင်ရွက်သွားဖို့မျှော်လင့်တယ်လို့စံကေးကပြောပါရယ်။ဒလိုင်းလမ်းမရဲ့ကိုယ်စားလှယ်တွေဟာတရုတ်ဆူရရဲ့ဆွေးနွေးမှုတွေကိုအကြိမ်တော်များများလှုပ်ဆောင်ခဲ့ကြပြီးတိဘက်မှာဆန္ဒပြပွဲတွေနဲ့တရုတ်ဆူရရဲ့နောက်ဆက်တွဲနှိမ်နင်းမှုတွေဖြစ်ခဲ့တဲ့2010ခုနှစ်မှာတော့ဆွေးနွေးပွဲတွေရပ်တန့်ခဲ့တာပါရှင်။
စစ်ဆိုးရလိုကြရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသင်းနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လအတွင်းကျင်းပမယ့်လူမှုဆန္ဒခံယူပွဲမတိုင်ခင်မှာထိုင်းနိုင်ငံအတွင်းစီးပွားရေးကာလအတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်မငြိမ်မှုနဲ့တခြားစင်ကုန်မှုတွေတချို့ကိုရင်ဆိုင်လာနေရပါတယ်။လာမယ့်လအနေနဲ့တွင်နိုင်ငံရေးပြည်ပခါတွေပြန်လည်အရှိန်မြင့်လာနိုင်တာကြောင့်ဒေတာတွေနဲ့နိုင်ငံကရင်းနှီးမြှုပ်နှံသူတွေဟာအခြေအနေကိုစောင့်ကြည့်ခဲ့ခန့်နေရလို့စီးပွားရေးလေလာသုံးသပ်သူတချို့ကပြောဆိုထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံနိုင်ငံကသတင်းတွေကိုမက်ခင်ဗျူတွေနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါခင်ဗျာ။ VOA အခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားတင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုနေကြမှာပဲ။ဒီလိုတံခတ်မှုကတော့ဆက်ရှိတင်တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးအကြက်ခတ်တွေကထောက်ပြနေကြပါတယ်။အရင်အစီအစိုးရနဲ့ပေါင်းပြီးနိုင်ငံတရံဇာတာတွေကိုရောင်းချခဲ့သူတွေအပေါ်ပြစ်မှတ်ထားပိတ်ဆို့တံခတ်မှုတွေဆက်ရှိနေတင်တယ်ဆိုတဲ့သုံးသပ်ချက်တချို့လည်းရှိနေပါတယ်။ဒီအကြောင်းကိုကိုအောင်ကပြောပြပေးပါအောင်ခင်ဗျာ
။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအာဏာရလာပြီးမြင်လဲလွှတ်တော်ရင်းမှာတက်မတော်သားကိုယ်စားလှယ်တွေဆက်လက်ပါဝင်နေတာအပြင်တိုင်းရင်းသားအရေးနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတာကြောင့်မြန်မာနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေဆက်လက်ထားရှိတင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့စီးပွားရေးခွင့်လန်းတွေပါဝင်တခြားဘက်တွေမှာပါတိုးတက်လာဖို့ဆိုရင်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးတင်တယ်လို့ရခိုင်ဘ ਹੁ ဘန်ဒုက္ခဟောင်းဦးတန်းလွင်ကအခုလိုပြောပါရယ်။
ဒီပြည်တော်မှာပဲဒီမိုစီလမ်းကြောင်းတော့မရောက်သေးတာသူဆန့်ရှင်မှမရှိပဲဗျာကျွန်တော်တို့ဒီမိုစီလမ်းကြောင်းသွားနေတဲ့နိုင်ငံကြတော့လည်းဆန့်ရှင်ကဆက်ထားတယ်ဆိုတာတော့နည်းနည်းလေးတမျိုးပဲလေနောက်တစ်ချက်ကကျွန်တော်တို့ဒီတကယ်တမ်းရင်းနှီးမြှုပ်နှံမှုလာဖို့ဆိုတာကဒီဆန့်ရှင်မရှိမှပဲဖြစ်မဲ့တဘောရှိတယ်လေဟိုအမေရိကန်ဘာလို့ဘာလို့လဲငွေကြေးဖွဲ့စည်းပေါ့လေကျွန်တော်ကမှအမေရိကန်ဘာနဲ့ယူရိုဘာနဲ့ဒါလာဖို့လားလားနည်းနည်းအခက်အခဲဖြစ်နေမှာအဲ့တော့ဘာနေမလာဘူးဆိုရင်နိုင်ငံခြားပြပကနေလာမဲ့ FDI နဲ့ဝင်လာမဲ့ CY လုံအားနေရာလဲဒါဒုနဲ့တဲနဲ့ဝင်လာဖို့လားလားနည်းနည်းလေးမိမ့်မိန်သွားတော့ရှိတော့ဘူ
းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတာကြောင့် Tom Landos လူခွင့်ရေးကော်မရှင်အကြီးအကဲတွေပါဝင် American အဓိကဒီပါတီကြီးနေရာကလွတ်တော်ကိုယ်စားလှယ်အဖွဲ့ကလည်းဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပံ့ပိုးရမှာထိရောက်ခဲ့တဲ့ရေးယူတန်ခတ်မှုတွေကိုနောက်တစ်နှစ်သက်တမ်းတိုးဖို့သမ္မတ Barack Obama ကိုလုံခဲ့တဲ့သတင်းပတ်အတွင်းတော့တိုက်တွန်းခဲ့ကြပါသေးတယ်2010ခုနှစ်မှာသမ္မတဦးသိန်းစိန်အစိုးရအာဏာရလာပြီးတဲ့နောက်ပိုင်းနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတာကိုတွေ့ရပေမဲ့စစ်မှန်တဲ့အပြောင်းလဲဖြစ်ပေါ်လာဖို့အတွက်ဆိုရင်ပိတ်ဆို့တန်ခတ်မှုဆက်ထားတယ်လို့အကြေခတ်သူကတော့ဒေါက်တာရမျိုးသိန်းဖြစ်ပါတယ်
အပြင်ပန်းအားဖြင့်တော့အပြောင်းလဲတချို့ကိုတွေ့နေရပေမဲ့လို့အနှစ်သာရဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲလိုမျိုးပြည်တွင်းချင်းချင်းရေးအကျပ်တဲလိုမျိုးဒီပြဿနာကြီးတွေကိုမဖြေရှင်းနိုင်တဲ့ညမာပြည်ရဲ့နိုင်ငံရေးအပြောင်းလဲရာဒီမိုကရေစီလမ်းကြောင်းပေါ်ကိုခြေချပြီလို့ပြောဖို့ခက်ပါတယ်။အဲဒီအတွက်ကြောင့်မလို့အဲ့ဒီအချိန်ကာလအထိတိုင်အောင်အမေရိကန်အစိုးရအနေနဲ့စီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကိုထိန်းချုပ်တည်ဆောင်သွားနိုင်ဖို့လိုအပ်တယ်လို့ကျွန်တော်သုံးသပ်ပါတယ်။
အခုသတင်းပတ်ကုန်ပိုင်းမှာတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အယက်သားဥဆောင်တဲ့အစိုးရပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသဖို့နောက်ဒီဒီမိုကရေစီနဲ့စီးပွားရေးရပြောင်းလဲမှုတွေကိုထောက်ခံကြောင်းပြသဖို့နေပြည်တော်မှာမြန်မာနိုင်ငံရဲ့အဓိကခေါင်းဆောင်တွေနဲ့ဝန်ကြီးကယ်ရီတွေ့ဆုံမယ်လို့နိုင်ငံသားဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီခီးစဉ်မစတင်ပြီးမေလ20ရက်နေ့မှာတော့ဒီမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုဥပဒေသက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာမြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုဆက်ထားတင်မတင်ဆိုတာကိုကိုအောင်ကစူးစီးတင်ပြခဲ့တာပါအခုတခါပြောပြမှာကနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာမကအမျိုးသားရင်ကြားစည်ရေးလုပ်ငန်းတွေပါလုတ်ကင်ဖို့အတွက် NRPC လို့ခေါ်တဲ့မြန်မာရင်ကြားစည်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာနကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအောက်မှာထားရှိတော့မှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ် 21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်အကျိုးပြင်ဆင်ရေးကော်မတီတရဖွဲ့စည်းပြီးတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးပွဲတွေတပြိုင်တည်းပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်စုံကတော့ VOA သတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားတာပါ။
ပြီးခဲ့တဲ့အစိုးရသက်တမ်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုသာတဆိုင်မမတ်လုပ်ခဲ့တဲ့မြန်မာငြိမ်းချမ်းရေးပြည်လဲထူထောင်ရေးဗဟိုဌာန MPC အစားလက်ရှိစွတ်သက်လက်ထက်မှာအမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကိုပြောင်းလဲဖွဲ့စည်းပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနအောက်မှာအစိုးရဖွဲ့စည်းတည်းရဲ့အဖြစ်ထားရှိတော်မှာဖြစ်ပါတယ်။ဒီကနေ့သမ္မတအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က NRPC ဖွဲ့စည်းရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးအစိုးရသက်လက်ထက်မှာဆက်လုပ်သွားမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အဓိကထားပြောကြားခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါတယ
်။ NRPC ဖွဲ့စည်းတဲ့အခါမှာအစိုးရအဖွဲ့စည်းတရားအနေနဲ့ဖွဲ့စည်းမှာဖြစ်တော့နောက်တစ်ချက်က20ရာစုပြင်လို့ညီလာခံမှုကျင်းပနိုင်ဖို့ကော်မတီတရားဖွဲ့ရောအဲ့ကော်မတီရောက်မှမှဆက်ကော်မတီနဲ့ရဆက်ဖွဲ့မယ်။အဲ့ဆက်ကော်မတီကတစ်ဖွဲ့ကပါလဲဆိုတော့တစ်ဖွဲ့က NC ထိုးထားပြီးသားရှစ်ဖွဲ့နောက်ဆက်ကော်မတီတစ်ခုကကျ NC မထိုးရသေးတဲ့ဖွဲ့
ပြောင်းလဲဖွဲ့စည်းမယ် NRPC အဖွဲ့ဟာငြိမ်းချမ်းလုပ်ငန်းစဉ်တွေကိုတောင်မှကအမျိုးသားရင်ကြားစည်းရေးလုပ်ငန်းတွေကိုလည်းလုတ်ကင်သွားမှာဖြစ်တာကြောင့်အစိုးရအဖွဲ့စည်းတည်းအဖြစ်ဖွဲ့စည်းသွားမှာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်။အစိုးရရဲ့မူဝါဒတွေအကောင်းတဲ့ပေါ်တဲ့ဟာပါနော်။ဟိုပြီးခဲ့တဲ့ MPC ကကြတော့အစိုးရတစ်ပိုင်းစီမီကဘာမဲ့အစိုးရလိုလိုပါလိုလိုဖြစ်တဲ့အတွက်အကြံနဲ့ဥရတော့ဖွဲ့စည်းရအနေထားရှိတယ်။နောက်သူ့ရဲ့ mandate ကိုကျွန်တော်တို့ကဘယ်လောက်ရှိသိမလဲ။အစိုးရမဟုတ်ဘူးဆိုရင်တော့သူက NGO သဘောမျိုးဆိုရင်တော့ဒီကျွန်တော်တို့အရေးကြီးတဲ့ရင်းကြစီနဲ့ peace process ပေါ့နော်ဒီကောင်းနေမှာဘလို့လို့သူ့ရဲ့အခန့်ကဏ္ဍပါဝင်နေတယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာရှိတဲ့အချိန်ကဥတွေနဲ့ဒီဇဲဥတွေတင်တဲ့အညီပေါ့ချက်ဖို့လည်းလိုတယ်ဒါတွေနဲ့ချုပ်ငုံပြီးတော့သူကအစိုးရအဖွဲ့စည်းတရားအနေနဲ့ထားဖို့
NRPC အဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှအမြင့်ဆုံးတင်သွင်းခြင်းခံထားရတဲ့ဦးကျော်တင့်ဆွေကဥဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။ဒါ့အပြင်21ရာစုပင်လုံးညီလာခံကျင်းပနိုင်မှုအတွက်အကျိုးပြင်ဆင်ရေးကော်မတီတရက်ကိုလာမယ့်ရက်ပိုင်းအတွင်းမှာဖွဲ့စည်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစီးဆက်ညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဥဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။အစိုးရအသက်လက်ထက်မှာငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံငြိမ်းချမ်းရေးပြည်လဲထူထောင်ရေးဗဟိုဌာနကကိုယ်စားလှယ်ဦးလာမောင်ရွှေပြောတာကဟု
တ်ပါဘူးဒီကတော့ဒီလိုနဲ့အနေနဲ့ဆိုတော့အစိုးရအသက်မှာလည်းငြိမ်းချမ်းရေးကိုပေါ်နေတော့မြန်မာနိုင်ငံဖွင့်နိုင်ညာရေးရှိမှာတော့ကတော့ရင်းကျွန်တော်တို့ဘူးရတဲ့ချက်တော့ဝိုင်းပြီးနေတဲ့ချက်မှာဒီကစ်ပေါ်တော့လုပ်ခဲ့တဲ့အခြေခံကောင်းတွေနဲ့အများကြီးရှိခဲ့တော့ဒီပေါ်မှာတော်တို့ဒီတိုင်းအောင်ရပြီးတော့သွားနေတဲ့အခါကြီးအားရှိတဲ့အတွက်တော့မမြောင်နဲ့အောင်ရနေပါဘူး
အမျိုးသားရင်ကြားစည်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဖွဲ့စည်းမှုနဲ့21ရာစုပင်လုံးညီလာခံကျင်းပနိုင်မှုအကျိုးပြင်ဆင်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးတစ်ရက်ကိုလာမယ့်သတင်းပတ်အတွင်းမှာနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပြီးတော့ဒေါက်ဆက်စုကြည်နဲ့လည်းတွေ့ဆုံသွားမှာဖြစ်သလို UPDJC ပြင်ဆင်ဖွဲ့စည်းမှုများကိုလည်းအမြန်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ဒီကနေ့သမ္မတအိမ်တော်မှာကျင်းပခဲ့တဲ့အစည်းအဝေးကိုတော့ဒေါက်ဆန်းစုကြည်ငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းတို့အပါအဝင်အစိုးရကိုယ်စားလှယ်တွေဖြစ်ကြတဲ့နေဆက်ရေးရပြည်ထောင်စုဝန်ကြီးဒီဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကျော်တင်းစီတို့အပြင်တက်မရော်သားကိုယ်စားလှယ်၃ဦးတို့တက်ရောက်ခဲ့ကြတာပါဒါ့အပြင် MPC ကကိုယ်စားလှယ်၄ဦးအပါအဝင်ရန်ကုန်တိုင်းအစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကဦးမိုးစောဦးတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
NLD အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ကိုထက်အောင်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။အခုတခါလဲတိုင်းရင်းသားတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့လက်နက်ကန်ပဋိပက္ခတွေရပ်ဆိုင်းရေးအစိုးရတဲ့ကအချိန်မြင့်ဆောင်ရွက်ဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသအတော်များများမှာအစိုးရတက်နဲ့လူမျိုးစုလက်နက်ကင်တပ်တွေကြားစီးရီးတင့်မှန်မှုအရှိန်မြင့်တက်နေပါတယ်။တိုင်းသားနေမျိုးတွေမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပက္ခရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြထားတာပါ
။ဟုတ်ကဲ့အမျိုးသားရင်ကြားစီးရီးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဖွဲ့စည်းဖို့နဲ့21ရာစုပင်လုံးညီလာခံကျင်းပဖို့အတွက်နေပြည်တော်မှာညှိနှိုင်းပြင်ဆင်နေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကြားမှာစီးရီးတင့်မှန်မှုတွေမြင့်တက်နေစေဖြစ်ပါတဲ့။
ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာတနင်္ဂနွေနေ့ကအစိုးရကြံပြောင်းတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားမှာကင်းလဲတဲ့တပ်ဖွဲ့ချင်းထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီနေ့မှလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့မန်စီမြို့နယ်အခြေစိုက် KIA တပ်ဖွဲ့ကအရာရှိတဦးကပြောပါတယ်။ဟုတ်တယ
်ဟုတ်ဟိုဝလန်ပါနေရမှာလေတပ်ဖွဲ့ဖြစ်တယ်ခဏလေးပဲဖြစ်တယ်လေစက်စုံကဆောင်းနေတယ်လေ
ဖုန်းလိုက်အခက်ခဲကြောင့်အချင်းအနေအသေးစိတ်ကိုမေးမြန်းလို့မရခဲ့ပါဘူး KIA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကတော့မန်စီမြို့နယ်ဘက်ကအချင်းအနေကိုအခုလိုပြောပါတယ်အဲ
ဒီနေ့ကတော့6နာရီခွဲအချင်းတော့မှခချမ်းဆိုတဲ့နေရာမှာဘက်မတော်ဘက်ကတော့မိုင်းနေတယ်လို့ဒီပြည်သူလူထုတွေကတင်လာတော့အဲ့လိုထွက်ပါတယ်ဒါပေမဲ့ကျွန်တော်တို့အတူပြုတ်နိုင်တဲ့တင်ကတော့အခုတကြီးတော့ခြားရသေးဘူးแกไอ้ที่ข้างกันเนี่ยไอ้ที่ข้างกันเนี่ยโอ้ปลีบุ้มสุดเนี่ยบ่ไอ้ตัวมาตําตัวแกก็เตียนเสียเนี่ย6ชิ้นแล้วปิดเลยโหไอ้ไอ้ตัวตะบี้มันก็ขึ้นกว่าล่ะ
พากันเดต้าบักอาฉีนี่ก็တော့ตูก็อะคูลุเสร็จเปียวไ
ปอตันนี่တော့งีเลยโหတော့จ้าไปだแม้อฉีนี่ก็တော့ปีมาเนี่ยเสียโหကျွန်တော်တို့อ่ะไอ้ตัวต้องตัดไป
ดีละ14ရက်นี่ก็တော့พากันเดต้ามาไม้ปอกกล้วยหมู่3จิ่งแล้วผิดบวชเก็บไปရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်တွင်းမှာတနင်္ဂနွေနေ့က TNLA ခေါ်ပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့တဲ့တင်မရရှိသေးကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူတက်အိုက်ကျော်ကပြောပါတယ
်။မနေ့ကဒီနေ့ပိုင်းမနော်မနေ့ပိုင်းတော့ကြောင်မဲမြို့နယ်ကွန်ဆလန်ကြီးရဲ့အနီးမှာတစ်ကြိမ်ဖြစ်တဲ့ MLN 9ဝက်လောက်ကြာတယ်မနော်။ညနေပိုင်းကျတော့မန္တလေးမြို့နယ်မန်ဤကဟောပြပါတဲ့ကြင်ပြဖြစ်တယ်အဲ့မှာလိုက်နိုင်ဝက်လောက်ကြာတယ်ဟုတ်ကဲ့လို့ဆိုတော့ဒီတရှိဒီစီရတဲ့တစ်ဖက်မှာတော့တင်းမနေရတဲ့ဆားရှိတယ
်အစိုးရတက်မတော်နဲ့ပလောင်တက်ဖွဲ့ကြားမှာမေလ6ရက်နေ့ကစတင်ပြီးတရချား2ရချားဆိုသလိုတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့သလိုပလောင်တက်နဲ့ရှမ်းပြည်တက်မတော်တောင်ပိုင်း RCSS အကြားမှာလည်းဒီလဆန်းပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့ဒီရက်ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာမရှိပါဘူးကြောင်မဲခရိုင်အတွင်းမှာပဲဒီလ14ရက်နေ့ကအစိုးရကြံ့မော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးကြံ့မော်ဘက်ကလေကြောင်းကားပါတိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ် SSPP SSA မြောက်ပိုင်းရဲ့ဒုတိယအတွင်းမှုဦးဆိုင်ခန်းတီကတော့ဒီကနေ့တိုက်ပွဲမဖြစ်ကြောင်းပြောပါတယ်အဲ
ဒီကနေ့ကဗန်ညနေတော့ဘာမှမကြားရပါဘူးအဲကျွန်တော်တရရွှေလိုက်ပြီလေအဲ့နေရာမှာတရပြည့်နေရာမှာမရှိတော့ရွှေလိုက်ပြီ
ဒီတိုက်ပွဲတွေကြောင့်ဒုက္ခသည်900ကျော်လောက်ကြောင်မဲမျိုးကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လဲရှမ်းပြည်နယ်အတွင်းကအခြေအနေကိုစောင့်ကြည့်နေတဲ့ရှမ်းတန်တော်ဆင့်သတင်းဌာနကဖော်ပြပါတယ်လက်ရှိအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်ပလောင်နဲ့ရှမ်းတပ်ဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပအဝင်လက်မှတ်ရေးထိုးမှထားတဲ့အဖွဲ့တွေဖြစ်ပါတယ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့အမျိုးသားရင်ကြားစည်းရုံးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ဖွဲ့စည်းပုံနဲ့27ရာစုပင်လုံညီလာခံကျင်းပဖို့အတွက်ညှိနှိုင်းဆွေးနွေးရမှာတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုဆွေးနွေးဖို့ဆက်ကော်မတီတရက်ကိုဒီဘက်တွင်မှာဖွဲ့စည်းဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
ကူမှုဆိုရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်နိုင်ငံတော်အစိုးရဘက်ကအပြစ်ခတ်ရစေးရေးငင်းငင်းရေးကိစ္စတွေကိုလှုပ်ဆောင်နေတယ်ဆိုပေမဲ့တစ်ဖက်မှာလည်းအစိုးရတပ်တွေနဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားစီးရီးတင်းမာမှုကတော့ဆက်ရှိနေသေးဖြစ်တာကြောင့်မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုဆွေးနွေးကြမလဲကြည့်အောင်ပါ
အခုအစိုးရတပ်တန်းတွင်ငင်းချမ်းရေးရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်။စစ်စုနှင့်ခုနှစ်ခုနီးပါးတပ်တန်းရှိလာပြီးဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလို့သူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာသုရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတခါတော့ချီတက်ဆန္ဒပြတဲ့အကြောင်းကိုပြောပြပါမယ်အလို့သမားတွေရဲ့လိုလားတောင်းဆိုချက်တွေပြည်လည်မှုမရတဲ့အတွက် နေပြီးတော့သမရာယုံအထိဆက်လက်ပြီးချီတက်နေကြတဲ့အလူသမားတပိတ်စစ်ကြောင်းကိုလုံညုံရင်အင်အားသုံးဖြိုခွင်းနိုင်ခြေရှိပေမဲ့လို့အလူသမားတွေဆုံးရှုံးနေနာခဲ့ရတဲ့အခွင့်အရေးတွေတောင်းဆိုဖို့မရောက်ရအောင်ချီတက်သွားကြမယ်လို့အလူသမားတပိတ်ခေါင်းဆောင်တွေကပြောကြလိုက်ပါတယ်ထိတ်တန့်ရင်ဆိုင်မှုတွေနဲ့တင်းမာမှုတွေမပေါ်ပေါက်စေဖို့စကိုင်းတိုင်းအစိုးရနေပြည်တော်ကောင်စီအလူသမားဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အလို့ရှင်အလူသမားကိုယ်စားလှယ်တွေမျက်နှာချင်းဆိုင်တွေ့ဆုံဖြည့်ရှင်းညီနိုင်အဖြေရှာဖို့ကိုလည်းအလူသမားရေးလှုပ်ရှားသူတွေကအကြံပြုထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပါမယ်
ဟုတ်ကဲ့ပါစကိုင်းတိုင်းစကိုင်းမြို့ဗရမားဆက်မှုဇုံတစ်ချောတဲ့ဆက်ယုံကအလုသမား100ကျော်အလုထုတ်ခံရတာကြောင့်အလုသမားတွေအခွင့်အရေးဆုံးရှုံးပြီးညနာဆုံးရှုံးခဲ့ရတာတွေကိုတောင်းဆိုဖို့နေပြီးတော့နိုင်ငံတော်သမရယုံရှိအထိအလုသမား100ကျော်ဟာစကိုင်းတိုင်းကနေခီးရှေချီတက်လက်လျှောက်ဆန္ဒပြတပိတ်မှောက်နေကြတာပါပြီးခဲ့တဲ့သတင်းပတ်တုန်းကစကိုင်းတိုင်းတာဝန်ရှိရသူတွေလုသမားဝန်ကြီးဌာနတာဝန်ရှိရသူတွေဘက်ကအလုသမားကောင်းဆောင်တွေကိုခေါ်ယူတွေ့ဆုံညှိနှိုင်းခဲ့တဲ့အတွက်ချီတက်နေတဲ့အလုသမားတပိတ်စစ်ကြောင်းကိုခိတ္တရန်နာပြီးစောင့်ဆိုင်ခဲ့ကြပါတယ်ဒါပေမဲ့လို့အလုသမားတွေရဲ့လိုလားတောင်းဆိုချက်တွေအတိုင်းပြည်လဲအောင်ဖြည့်ရှင်းဆောင်ရွက်ပေးခြင်းမရှိတဲ့အတွက်ဆက်ပြီးတော့တပိတ်မောက်ချီတက်ခဲ့ကြပြီးတော့အခုဆိုရင်တော့ရမဲသိမ်းမြို့နယ်ကိုဖျက်နေပြီလို့အလုသမားတပိတ်ဦးဆောင်သူကိုနှင်းအောင်က VOA ကိုပြောပါတယ
်လက်ရှိကျွန်တော်တို့ကရမဲသိမ်းမြို့နယ်ငားမိုင်ခန့်အကွာမှာရှိနေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့ချီတက်လမ်းရှောင်းနေပါတယ်အခုလက်ရှိလုံတင်းကြီးကိုအင်အားစားထားတဲ့နေရာရဲ့ဟို14မိုင်ခန့်အကွာမှာကျွန်တော်တို့ရှောင်းနေပါတယ်ကျွန်တော်တို့ကရဲချက်စွာလာပြီးတော့တောင်းဆိုရတယ်တောင်းဆိုတဲ့နေသားမှာအခုလိုတားဆီးတာကဒီမိုကရေစီနဲ့အင်းရနဲ့မညီညွတ်ဘူးပြည်သူအစိုးရနဲ့ကျွန်တော်တို့ပြည်သူတွေရဲ့ဈာထဲမှာကျွန်တော်တို့ရန်တက်စီရလို့ကျွန်တော်တို့ကယူဆပါတယ်
အခုလိုမျိုးနေပြည်တော်ကိုဥတီချီတက်လာနေကြတဲ့အလုသမားတွေရဲ့လမ်းကြောင်းအတိုင်းနေပြည်တော်ကောင်စီအဝင်တက်ကုန်းမြို့နယ်အစမှာတော့အချုပ်ကားတွေရဲကားတွေနဲ့ရဲလုံခြုံရေးတွေဘက်ကတန်ဆူးချိုးအတားတွေကာယံပြီးစောင့်ဆိုင်နေကြပေမဲ့လို့အလုသမားတွေရဲ့တောင်းဆိုချက်တွေမရမချင်းသမရာယုံရှိနေပြည်တော်အထိမရောက်ရောက်အောင်ချီတက်သွားကြမှာဖြစ်တယ်လို့တပိတ်ခေါင်းဆောင်ကပြောပါတယ်။မင
်းကလည်းကျွန်တော်တို့လမ်းပေးမှာညားရိုက်ခဲ့တယ်ဒါပေမဲ့အမေကလွတ်တော်မှတ်ပြီးနဲ့ကျွန်တော်တို့တွေ့ဆုံပွဲတစ်ခုလုပ်ခဲ့တယ်။အဲဒီတွေ့ဆုံပွဲကကျွန်တော်လွတ်တော်မှတ်တွေကတင်ပြီးသိမှုနဲ့ဆုံးရှုံးမှာတက်ခုဝင်ရခဲ့တယ်ပေါ့။လမ်းမှာကျမရိုက်ဆောင်ချက်မှုကတော့အထူးတယ်ကိုကြီးဆောင်ဆောင်ပေးတဲ့အဖွဲ့မရှိသေးဘူး live ပေးတဲ့သူလည်းမရှိဘူးခင်ဗျာမနေ့ကဆိုရင်ဒီတဲ့ကလုံတမလေးကိုဆေးရုံတရားရဖြစ်ပြီးဖြစ်ခဲ့ပါတယ်ခင်ဗျာ
ခုလိုမျိုးခီးရွှေချီတက်လမ်းလျှောက်ဆန္ဒပြရတဲ့အထိအလုတ်ရှိအလုတ်သမားကြားတင်းမာမှုတွေဖြစ်လာရတဲ့အဓိကအကြောင်းရင်းကတော့အလုတ်ထုတ်ခံရတဲ့အလုတ်သမားတွေရဲ့တောင်းဆိုမှုတွေကိုအလုတ်ရှင်ဘက်ကအလုတ်ရှိအလုတ်သမားကြားပေးထားတဲ့သဘောတူညီချက်တွေကိုအကြိမ်ကြိမ်ဂတိဖောက်ပြက်ကျူးလွန်ခဲ့တာကြောင့်ဖြစ်တယ်လို့အလုတ်သမားကြီးကျွမ်းကျင်သူဦးအောင်လင်းကပြောပါတယ
်ပြီးခဲ့တဲ့ကြံစည်တာကိုဒီဘက်ကတည်လာတဲ့အခါမှာအခြေခံမာလေးကရည်ယူဆောင်ရွက်ရန်ရှိရာတွေကိုပြည့်ပြည့်စုံစုံမကင်တွေ့ခဲ့လို့ဒီချိန်လေးအခုထိရောက်တယ်လို့ကျွန်တော်သုံးသပ်တယ်။နော်ဒါကဒီ on paper တွေပေါ်မှာကြည့်ရတဲ့အထောက်အထားရကျွန်တော်ပြောတာဖြစ်တယ်။အဲ့တော့အခုအချိန်နေထားမှလည်းပဲဒီလူသမားတွေကိုတော့ဖြစ်လာခဲ့တဲ့အကြောင်းအခြေခံအကြောင်းရင်းပေါ်မှာတောင်းရှိသူတွေအနေနဲ့မှန်မှန်ကန်ကန်သုံးသပ်တတ်ဖို့အရေးကြီးတယ်။ဒီကဲအစိုးရလက်ထက်ကဖြစ်ခဲ့တဲ့ပြဿနာမှန်ပေမဲ့လို့ဒီဘက်အစိုးရမှပြည်သူအစိုးရဖြစ်သွားပြီ။ပြည်သူအစိုးရဖြစ်သွားပြီဆိုတဲ့အတွက်ကြောင့်မလို့ဒီလူသမားတွေဟာရာဇဝတ်မှုကျွလွန်တဲ့လူသမားတွေမဟုတ်ဘူး။ဥပဒေစိုးမိုးရေးကိုမဖြည့်ရှင်းနိုင်ခဲ့တဲ့နောက်ဆက်တွဲအကျိုးဆက်ကိုသူတို့ခံစားနေရတာဖြစ်တယ်။ဟိုဒါကြောင့်မို့လို့ပြည်ထောင်စုအဆင့်အနည်းကိုဒါကြိုးစားရင်သာမကွဲကြဘဲနဲ့အရေးယူမယ်ဆိုရင်နှစ်ဖက်လုံးကိုအရေးယူအရေးမယူနိုင်ဘူးဆိုခဲ့ရင်လည်းပဲလူသမားတွေကိုကြီးသေးတဲ့ပြစ်ဒဏ်ပေးတာလို့ဆိုတာကညီမပြည်ပြားရေးကိုထိခိုက်တယ်ဆိုတဲ့အနေအထားမျိုးအမြင်မျိုးနဲ့တော့ရေးယူမှုမျိုးတွေမလုပ်စေချင်ဘူးလို့ဒါကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုဂ္ဂလိကအမြင်ကျွန်တော်သုံးသပ်တယ်
ခုချိန်ထိကတော့စကိုင်းမျိုးကနေနေပြည်တော်ကိုချီတက်လာနေတဲ့အလုသမားတပိတ်စစ်ကြောင်းအားတနေ့လာနေညနေပိုင်းမှာတော့ရမဲသိမ်းမျိုးနဲ့အင်ကုန်းရွာမှာခတာနာပြီးနေပြည်တော်ထိမနာတဲ့ဆက်လက်ချီတက်နေကြပါတယ်။ပူပြင်းလို့နဲ့ရာသီဥတုတန်းကြောင့်အလုသမားတချို့စေယုံကိုအရေးပေါ်ပို့ဆောင်စေကူတာမှုတွေခံရတယ်လို့လမ်းတစ်လျှောက်အာနာပိုင်နေရဲ့ဖီအားကြောင့်ညအိတ်နားခိုဖို့ရလဲအခက်ခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့အလုသမားကောင်းဆောင်တွေကပြောပါတယ်။ဒီတပိတ်စစ်ကြောင်းကိုတားဖို့လုံညုံရဲရဲတွေဘက်ကအစ်စ်နေရာယူထားတာကြောင့်ထိတိုက်တွေ့ဆုံမှုတွေရှိလာနိုင်မလားဆိုပြီးအလုသမားရဲ့လှုပ်ရှားသူတွေဘက်ကစိုးရိမ်နေကြပါတယ်။ပြည်လဲအောင်ဖြစ်ရှင်းဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုတိုက်တွန်းနေကြပါတယ်ရှင်
။အလုံသမားခွင့်ရေးပြန်လည်ရရှိရေးအတွက်အစိုးရနေပြည်တော်ထိခီးရှည်ချီတက်ဆန္ဒပြနေတဲ့တပိတ်စစ်ကြောင်းအခြေအနေကိုမဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။ VOA မြန်မာဝိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ကိုလိပ်စာတက်ပြီးစာရေးသားနိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့တိုင်းလာပြည်သူတွေကနှစ်ပေါင်းများစွာအခွင့်အရေးတွေချိုးဖောက်ဖြည့်ဆည်းခံနေကြရပါတယ်နေဆက်ရီတာတွေမှာတရားဥပဒေစိုးမိုးမှုမရှိပါဘူးသူတို့ရဲ့စီးပွားရေးခွင့်လန်းတွေကလည်းအင်မတန်မှနှိပ်ပါပါလေ
။သတင်းနောက်တဦးရဲ့သူဘာတွေယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်တွင်မကွေးတိုင်းဒေသကြီးပြည်နယ်ထဲမှာလက်ရှိဆောင်ရွက်နေတဲ့စီးပွားရေးအစီအစဉ်တွေကိုဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့ဆက်သွယ်မေးမြန်းထားပြီးအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ
်။တန်းပြီအနာလွဲပြောင်းရယူခဲ့တာတက်တန်းတလခွဲလောက်သာရှိသေးတဲ့ NLD အစိုးရလက်ထက်အတွင်းဝန်ကြီးဌာနအလိုက်ကဏ္ဍအလိုက်ရက်တရာစီမံကိန်းတွေချမှတ်အကောင့်ထဲဖော်နေတာမှာမကွေးတိုင်းဒေသကြီးအတွင်းလက်ရှိဆောင်ရွက်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါလယ်ယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်နေတဲ့အခြေအနေတွေကိုဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကအခုလိုစပြောပြပါတယ်
။ကျွန်တော်တို့2016 2019အတွက်ညာစည်းရောင်ကြီးဟာစီမံကိန်းကိုလှုပ်ထင်တာရှိတယ်။တော့ဒီကလယ်ယာစိုက်ပျိုးရေးမွေးမြူရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအောက်မှာအဲ့ဒါမကွေးတိုင်းထဲမှာ165ရွာလုပ်မယ်ဆိုတာတွေရှိတယ်။တော့ညာစည်းရောင်စီမံကိန်းအတွက်ဆက်ချီတာပေါ့တေဝါမသိန်း300 300ရှိပြီးတော့မှသူတို့ကျိုးပါဆောင်ရွက်ကြတာအဲ့ဒီတေဝါ165ရွာမှာဘာတွေလုပ်နေတာလဲကျွန်တော်အဲ့ဒါလေးကိုကျွန်တော်စုံစမ်းထားပါတယ်နေမြတ်ထားပါတယ်တော့ဆရာတို့အဲ့ဒါမသိရသေးပါဘူးဘာလုပ်မလဲဆိုတာအချို့ရွာတွေကြတော့လည်းပဲဒီမှာနိုင်ငံတော်ဆိုရကတေဝါကိုမြားစေးစီမံကိန်းအတွက်ကိုနော်သိန်း300ချီးငွေထောက်ပံ့တယ်လို့သိရတယ်ဆက်ချီရင်လည်းအဲ့ဒါလေးကိုကျွန်တော်တို့ချီးနေအောင်ဆောင်ရွက်ပေးပါဆိုတာမျိုးတောင်းရွာတွေကတောင်းဆိုတာတွေရှိတယ်အဲ့ဒါဆိုလို့ရှိရင်လည်းကျွန်တော်ကရောက်တဲ့အနေနဲ့တော့ဆုံးဖြတ်လို့မရဘူးကက်ဘိနက်မှာကျွန်တော်တင်ပြပြီးတော့မှချီးနိုင်ရင်ချီးကျမှာလေဒီမှာလည်းပဲရွာသူရွာသားတွေကလက်မှတ်ထိုးပြီးတော့ငွေကြေးထောက်ပံ့မှာစာဝန်ကြီးချက်တဲ့အတွက်သူတို့ပြန်လဲဆက်မယ်ပေါ့နော်အဲ့လိုပြောတာလေးတွေရှိတယ်အဲ့ဒါကိုဆောင်ရွက်ဖို့တော့ကျွန်တော်ကက်ဘိနက်မှာတင်ပြထားတာရှိတယ်ဥပမာအဖြစ်မင်းဘူးစကူမျိုးနယ်ကမင်းဘူးစကူမျိုးနယ်ဆင်ကောင်းကြီးရွာရဲ့နောက်တစ်ခါကုန်းတာကြီးရွာရဲ့အဲ့ဒီရွာနှစ်ရွာကငွေသိန်း300ချီးွားဆိုတာလေးတွေရှိတယ်ချီးကျင်တယ်ပေါ့အဲ့ဒါဒီကျွန်တော်တို့ကတတ်နိုင်တယ်မြတ်ပြန်ပြီးတော့ဟိုကက်ဘိနက်မှာတင်ထားတယ်
ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေမှာအရင်အစိုးရလက်ထက်တွင်အုပ်ချုပ်ရေးပိုင်းမှာအာဏာချုပ်တွေရှိခဲ့တာတွေကိုလိုက်လံပြင်ဆင်ဖြေရှင်းရတာတွေကိုလည်းဒေါက်တာအောင်မွန်ညိုကအခုလိုဆက်ရှင်းပြပါတယ
်။အချို့ဆိုလို့ရှိရင်လည်းပဲဒီတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်လိုအပ်တာတွေချိုးဝင်းကျအာဏာချုပ်ရှိတာတွေကိုကျွန်တော်တို့ကရအောင်စူးစမ်းနေတယ်။ဥပမာအဖြစ်တင်ပြရမယ်ဆိုရင်ကျွန်တော်တို့ဒီမကွေးတိုင်းမှာဆယ်မြောင်းနှင့်ရေသုံးချမှုစီမံခန့်ခွဲရေးဦးစီးဌာနကကောက်ခံတယ်ရေကုန်စည်းကြက်တယ်ပေါ့နော်။အဲ့မှာမကွေးတိုင်းမှာရစရာရှိတဲ့ကြံ့ငွေတန်ပေါင်း4000 4 billion ပေါ့နော်။နေတဲ့ငွေတွေမဟုတ်ဘူး။အဲ့ဒါကိုအကျွေးကြံနေတယ်။မရသေးဘူး။ဘာကြောင့်အကျွေးကြံရတာတော့ဆိုစုံစမ်းကြည့်တော့ကအဲ့လိုမျိုးရေကုန်မှာမဆောင်ရင်မဆောင်တဲ့အတွက်ကြောင့်အေးအယူအပြစ်ပေးဖို့ဥပဒေမရှိဘူးတဲ့။ရေကုန်ပေးရတယ်ဆိုလို့ရှိရင်မြေကုန်မှာမဆောင်ရင်ပထမတစ်ဆင့်ပါလို့ဒုတိယတစ်ဆင့်ပါလို့အဲ့ဒါမျိုးအေးအယူအပြစ်ပေးလို့ရတယ်။အဲ့တော့ဒီကျွေးကြံနေရအောင်ဘယ်လိုလုပ်နိုင်တော့ကျွန်တော်ဥပဒေချုပ်ကိုမေးတဲ့အခါကျတော့ဥပဒေချုပ်ကအဲပြန်တင်ပြတာကဘာပြောလို့ဆိုတော့ကဒီရေကုန်ကျွေးကြံတဲ့ကိစ္စမှာတော့စီမံခန့်ခွဲရေးနီလာနဲ့ဖြစ်စီတရားမှအကြောင်းအရာဖြစ်စီတရားစွဲဆိုလို့ရနိုင်ပါတယ်တဲ့ပြည်တော်သူအစိုးရကိုအကြံဉာဏ်တောင်းမှဆိုတာ၄ရှိတယ
်ဟုတ်ကဲ့ဆရာအနေဒီအစိုးရကိုယ်တိုင်ရဲ့စီမံကိန်းထဲမှာလည်းဒီလေယာစိုက်ပျိုးရေးကဏ္ဍကိုဟိုမြင့်တင်မှုအတွက်ဆိုတော့သူတို့စီမံကိန်းချထားတာပါပါတယ်ဆိုတော့အဲ့ဒီနေရာမှာအခုမြန်စင်းအောင်စီမံကိန်းလိုမျိုးဆရာတို့ဒီဒေတာအတွင်းမှာဖော်ဆောင်နေတဲ့စီမံကိန်းတွေဟာဒီဘို့အစိုးရနဲ့တိုင်ပင်ပြီးတော့ဒီလေယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်ကြတဲ့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလားဆရာ
အဲအဲ့ဒီတော့ဟုတ်ပါတယ်အဲ့ဒီအစီအစဉ်ရဲ့တစ်ပိုင်းမှာဟုတ်ပါတယ်
ဟုတ်ကဲ့ဆရာဆိုတော့စာပြေရေးကဏ္ဍကိုဆရာတို့ကတော့အခုလောလောဆယ်မှာတော့ဟိုစောစောဆရာပြောသလိုရက်အခုမှဟိုတိုင်းဟိုအာနာကိုရယူတာလည်းတလားလောက်ပဲအချိန်ရရှိသေးတော့ဒီလောလောဆယ်ရှိထားတဲ့စီမံကိန်းအနေအထားအရဆိုရင်ဆရာကောင်းထဲမှာရှိသလောက်ဆိုရင်တော့ဒါစာပြေရေးကိုတော့ဆရာတို့စပြီးတော့ဦးစားပေးလုပ်နေပြီလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီကြားထဲမှာလည်းပဲဟိုပုံမှန်အစိုးရဆောင်ရွက်ဖို့တော့ဟိုလုပ်နေရတဲ့ဒီရှိသလိုနောက်ပိုင်းကတည်းပြီးတော့ဆုံးရှုံးတာနစ်နာတာမတရားတာတွေကိုလည်းပဲအဲပြီးခဲ့တဲ့အချုပ်ထုတ်ကြီးဖြေရတာတွေလည်းရှိတာပေါ့ဗျာဥပမာအပြင်ပြောရမယ်ဆိုလို့ရှိရင်နော် AOD တရားပခုတ်ကူစောက်တဲ့ပခုတ်ကူစောက်တဲ့အခါမှာဆိုလို့ရှိရင်ရွာတွေမှာဥပမာအပြင်ပြောရမယ်ဆိုကိုကိုလှတို့တင်ပေါ်ကုန်းတို့မဲသလီတန်းတို့ကအဲ့ဒီကတောင်သူ30ယောက်ကဒီတရားစောက်တဲ့အချိန်မှာသူတို့လုတ်ကင်ထားတာတွေမှာတတိဆိုင်တဲ့နှင်းစီဆိုင်တဲ့ကျက်သွန်မြေပဲငရုတ်ပဲမျိုးစုံပျက်စီးသွားတယ်နော်အဲ့ဒါတွေကိုဝူရီရောကြီးမရသေးဘူးအဲ့ဒီရောကြီးပေးပါဆိုတာဒီတောင်းနေရတယ်ခုတော့မတရားတာတွေကတော့ရှိတာပေါ့နော်ဥပမာဖြင့်အရင်လက်ကျွန်တော်ပြောခဲ့ဥပါတယ်အဲဒီမှာဟိုဟွာဟိုတေးရက်ကတည်းပြီးတော့ပခုတ်ကူတီရထားလန်းကြီးဖောက်တယ်မင်းဘူးကတည်းပြီးတော့ပခုတ်ကူတီဘယ်ရထားတစ်စင်းမှမသွားဘူးတော့တို့တော့ရထားလန်းကြီးကတော့ပြည်သူတွေဒုက္ခပေးတာပဲရှိတယ်နော်လေတွေသေးຢာတွေသေးရောကြီးရလာဆိုတော့ရောကြီးလည်းမရသေးဘူးနော်ပုံမှန်ဒီဆောက်ရတာကဟိုအလုပ်တစ်ခုနောက်ကအရှုပ်ထုတ်ကိုဖြည့်ရှင်းနေရတာတွေကအလုပ်တစ်ခုအဲ့ဒါမျိုးတွေလည်းရှိသေးတယ်ဗ
ျကျွန်တော်သိချင်တာဆရာအခုဒီမကွေးတိုင်းအတွင်းမှာရောလေယာစိုက်ပျိုးရေးကဏ္ဍတွေအပြင်တခြားဒီဟိုတွင်းထွက်တယံဇာတတို့ဘာတို့ဘာတွေများရှိပါသလဲဆရာ
အဲဆရာကြီးတွင်းထွက်တယံဇာတကတော့လေပြောလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံညာကို export လုပ်လောက်အောင်လည်းပဲမထွက်ဘူးသို့တော်လည်းပဲပြည်တွင်းမှာလည်းပဲပြည်တွင်းမှာလည်းပဲဟိုအလုပ်ဖြစ်နေတာတွေရှိတယ်ပေါ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုပေါ့ပြီးခဲ့တဲ့အရင်ဆိုးရလက်ထက်တုန်းကနော်လေရည်ရည်နဲ့တွင်းတင်ပေါ့တွင်းတင်ပေါ့ဗျာတွင်းတင်ပေါ့နော်ဆယ်ရနေရကြီးတွေတည်းလို့ရတာဟိုမှာတွင်းတင်မှာတူးရဲ့ရည်နံနေရတယ်အဲ့ဒီရည်နံနေကိုမကွေးတဲ့အတည်ပြီးတော့မုံရဘက်ကိုသွားပြီးတော့ချက်လုပ်တယ်နော်ချက်တဲ့ဖိုးတွေမှာချက်တယ်ပေါ့ဒီရဲထွက်တယ်ပေါ့အဲရည်နံထွက်ဟိုဓာတ်ကြီးထွက်တယ်ပေါ့အဲ့ဒီလုပ်ငန်းတွေအတွက်ကိုနော်ကျွန်တော်တို့ကြားသိရတာကဒီမှာနိုင်ငံတော်ကိုလည်းပဲတရေကလုပ်မယ်ဆိုရင်တရေကကို3000နှုန်းနဲ့တရေဝင်တာရှိတယ်တဲ့နော်သို့တော်လည်းပဲအပြင်မှာထွက်ကုန်နေရလဲအပြင်မှာအလေအလွင့်ဖြစ်နေတာတွေကလည်းအများကြီးပဲတဲ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့2015ခုနှစ်တုန်းကလုပ်ခဲ့တဲ့လုပ်ငန်းရှင်တယောက်စီကရခဲ့တဲ့ဟိုစီးရင်စရာတွေအရဆိုလို့ရှိရင်နိုင်ငံတော်ဘတ်ဂျက်ကိုဝင်သွားတာနိုင်ငံတော်ကအခွန်အတုဖြစ်တရားဝင်ဝင်သွားတာဒီ2015ခုနှစ်မှာအရင်နဲ့လည်းရဲ့တွင်းတွေလုတ်ကင်လို့တရားဝင်လို့ဝင်တဲ့အကောက်ခွန်ဒီ9,000ပဲရှိတယ်တို့တော့2015ခုနှစ်တနည်းထဲမှာကိုပဲဟလာဒီအဲရင်နဲ့လည်းရဲ့တွင်းတွေကတည်းကအပြင်ကိုရောက်သွားတဲ့အလေအလွင့်ဒီသိန်းပေါင်း948သိန်းရှိတယ်တဲ့ဆိုမတရားကိုကွာနေတယ်အဲ့ဒါတွေကိုကျွန်တော်တို့ကစုံလန်းစစ်ဆေးတဲ့အခါမှာပြီးခဲ့တဲ့အဆိုရလက်ထက်တုန်းကရည်နံရန်ပုံငွေမကွေးတိုင်းအဆိုရရဲ့ရည်နံရန်ပုံငွေက 1.8 ဘီလီယံရှိပါတယ်တဲ့နော် 2.8 ဘီလီယံဆိုတာသိန်းပေါင်း 2800 ပဲအဲ့ဒီငွေတွေဘယ်ရောက်တုန်းဆိုပြီးတော့ကျွန်တော်ကမေစုံလန်းကြည့်တဲ့အခါကျဝေးချမ်းပြစ်လိုက်ပြီတဲ့မငွေတန်းအစိုးရဝသေးမလားပဲအောက်ကခရိုင်ဒီမှာပဲဝူချပြလိုက်တယ်တဲ့အဲ့ဒါတွေဘယ်လိုဘယ်ပုံစံနဲ့ဘယ်တွေရောက်ကုန်တာလို့ဆိုတာသိရအောင်ကျွန်တော်ကဒီပြည်သူ့တော်ကိုယ်စားလှယ်တယောက်ကိုပြည်အောင်သူအစိုးရမှာမိခိုက်ထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ကတော့စုံလန်းတို့ဒီမှာတတ်နိုင်နေများဆောင်ရွက်ပေးနေတာရှိတယ်တော့ဒီမငွေတန်းကရှိတဲ့တရားဇာတာကရတဲ့အခွန်တုပ်တွေဒီရသင့်ရလိုက်တဲ့အတိုင်းမဝင်ပဲနဲ့အလေအလွင့်နေများနေတယ်ဘယ်တွေရောက်ကုန်မှလည်းမသိဘူးဝင်ကြီးစီရောက်သလားခရိုင်ဥဆိုရေးမှုကဝိုက်သလားမြို့နယ်အုပ်ချုပ်ရေးမှူးကကြံလာဖန်လာလည်းမသိဘူးဘူးထီကိုပဲတချို့မြို့နယ်တွေမှာမြို့နယ်အုပ်ချုပ်ရေးမှူးကရေနံချက်ဖို့တဲပြီးတော့စီးဝါးရှာနေရဆိုတာတွေသိရသေးတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာနော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ဥဇော်ဝင်းလိုင်ရဲ့စီးဝါးရေးကဏ္ဍကိုထုတ်လွှင့်ပြီးအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်မတ်ဆုမြတ်မွန်ကတင်ဆက်ထားတာဖြစ်ပါတယ်
ခင်ဗျာဒီပညာတွေကလေလူတွေကိုအဆင်ပြေအောင်ဘလောက်များလှုပ်လာလဲဆိုတော့အဲ့ရနိုးတာတော့မှလလန်းဆန်းဆန်းဖြစ်နေအောင်တဲ့လှုပ်ပေးတဲ့ set တွေ app တွေအများကြီးရှိနေပြီ
ဟာအဲ့လိုမျိုးတွေကကျွန်တော်တို့လူမျိုးအချိန်မဟုတ်အခါမဟုတ်ထနေတဲ့သူတွေအတွက်အသုံးဝင်တာပေါ့ဗျတနေ့တနေ့ကိုလှုပ်သွားဖို့အတွက်အလန်းမီတန်ကြားရတာနဲ့ကိုလူကမလန်းကျင်တော့
ဟုတ်ပါကိုသားညုံဦးရတနေ့တနေ့ညနေ9:00လောက်ကြီးထထနေရတာနေ့စဉ်ရက်ဆက်လွယ်တော့မလွယ်ဘူးအဲ့ဒါကြောင့်မို့ရတဲ့အဲ့ချိန်လေးမှနှစ်နှစ်ချက်ချက်အိပ်ပြောင်းလို့အထောက်အကူဖြစ်မဲ့နေ့တွေလိုက်ရှာနေတာကိုသားညုံဦးရဲ့
သိပ္ပံပညာရှင်တွေရဲ့လေးလာတွေးရှိချက်အရဆိုရင်လူတွေအားတဲ့အိတ်နေတဲ့အချိန်မှာအခြေအနေ၃မျိုးတလဲစီဖြစ်နေတာတဲ့ဒီ Harvard တက္ကသိုလ်ကသိပ္ပံပညာရှင်တွေအပါအဝင်ပညာရှင်တွေပြောတာတော့အိတ်နေတဲ့လူတိုင်းဟာဒီ light sleep အိမ်မောကြတဲ့အချိန် deep sleep နှစ်နှစ်ချိုက်ချိုက်အိပ်ပျော်တဲ့အချိန်နဲ့နိုးတဝဲအိပ်ပျော်နေချိန်အင်္ဂလိပ်လိုတော့ rapid eye movement အတူကောက် REM ဖြစ်နေတဲ့အချိန်ဆိုပြီးတော့အခြေအနေ၃မျိုးတလဲစီဖြစ်နေတာတဲ့အစင်လိုက်တော့မဟုတ်ဘူ
းတတိယဒီ REM အခြေအနေမျိုးအိပ်မပျော်တဝက်ပျော်တဝက်ဖြစ်နေချိန်မှာလူတွေအိမ်မက်မက်ကြတာလေအဲ့ချိန်ကမျိုးဆိုလို့ရှင်အိပ်ပျော်နေတဲ့သူရဲ့မျိုးလုံးကိုကြည့်ရင်လည်းလှုပ်နေတာကိုတွေ့ရလိမ့်မယ်မဆူမြတ်မောင်ရဲ့
လူတိုင်းအိပ်ကြတဲ့အချိန်တွေမှာအိပ်တဲ့အချိန်နေ၃မျိုးတစ်လက်စီဖြစ်လေရှိတာကိုအခြေခံပြီးတော့မှနီးပညာအကူအညီနဲ့ဒီအေးရေးဝဝအိပ်နိုင်ကြအောင်နောက်နိုးတဲ့အခါမှာလည်းအေးရေးမဝလို့ခေါင်းမကြည်လင်တာမျိုးမဖြစ်အောင်လို့တီထွင်နေကြတာပဲကိုသားညုံဦးရဲ့ထွင်နာမကိုဒီအိပ်ပျော်သွားအောင်ထွင်ထားကြတာရှိတယ်တခါနှစ်နှစ်ချိုက်ချိုက်အိပ်ပျော်နိုင်အောင်လည်းရှိတယ်အိမ်မက်မက်တယ်ဆိုရင်တော့မှအိမ်မက်ဆိုတဲ့အသည့်ဖြစ်အောင်လို့ထွင်ထားတာဆုံးပဲ
စစောကပြောတဲ့အခြေအနေ၃မျိုးမှာနှစ်ချက်ချိုက်လည်းမဟုတ်နိုးတဝက်လည်းမဟုတ်တဲ့ light sleep အိမ်မောကြနေတဲ့အခြေအနေမျိုးကနေပြီးတော့နိုးလာမယ်ဆိုလို့ရှိရင်လလဆဆနဲ့အကောင်းဆုံးလို့လိလကြက်မှာတွေ့ရှိထားတော့အဲ့ဒီလိုမျိုးအခြေအနေမျိုးမှာလူတွေနိုးလာစေမယ့်နှိုးစက်မျိုးတွေ application မျိုးတွေကတော့ကျွန်တော်တို့လိုမျိုးလူမျိုးတွေအတွက်အလိုဆုံးဖြစ်မယ်ထင်တယ်ဗျ
နည်းပညာဆောင်ပါရှင်တွေကလည်းဒီအေးရေးဝဝအိတ်နိုင်အောင်အသုံးဝင်တဲ့ဆက်တွေ app တွေကဘယ်ဟာကဘလို့အသုံးတက်မယ်ဆိုပြီးတော့သုံးသပ်ပြကြတာတွေရှိတော့အဲ့ထက်အသုံးဝင်နိုင်တာတွေတချို့တော့တွေ့တယ်ရှင်ဥပမာဒီ Hello Company ကလုပ်တဲ့ Sense ဆိုတဲ့နှိုးဆက်ဆိုတော့အိယာဘေးမှာထားရမယ့်ဒီ Tennis ball လုံးအရွယ်နှိုးဆက်အလုံးလေးပါသူနဲ့အတူကိုအိတ်တဲ့ခေါင်းအုံးမှာတတ်ထားရမယ့်အဝိုင်းပြားသေးသေးလေးတစ်ခုလည်းပါသေးတယ်အဲ့ဒီဆက်လေးတွေကဒီအိပ်ပျော်သွားအောင်နောက်စိတ်ကြည်ကြည်လင်လင်နဲ့နိုးလာအောင်လို့လုပ်ပေးနိုင်တယ်လို့ဆိုတယ်ဘလို့လုပ်လဲဆိုရင်တော့လူတွေကအိတ်တဲ့အခါမှာဒီဆော့ဆော့ကပြောသလိုမျိုးအခြေအနေ၃မျိုးတည်းကတစ်မျိုးမျိုးကိုပြောင်းသွားလိုက်မှခန္ဓာကိုယ်အနေထားရွေ့သွားတယ်လို့သိပ္ပံပညာရှင်တွေကပြောထားတာရှိတော့အဲ့ဒါကိုအခြေခံပြီးတော့သူတို့ကလှုပ်ထားတာရှင့်ဒီဂရင်းပေါ်မှာကိုယ်အနေထားပြောင်းသွားတိုင်းကိုသူကမှတ်ထားပြီးတော့မှကိုထားခြင်းတဲ့အချိန်တဝိုက်ကအိမ်မောကျနေတဲ့အခြေအနေမျိုးမှာနိုးဖို့အတွက်နှိုးဆက်တံကိုမြည်အောင်လှုပ်ထားတာပဲကိုသားညုံရဲ့အဲ့တော့နှိုးဆက်ပေးတဲ့ကကိုကဒီ2နာရီနဲ့2နာရီခွဲကြာထားခြင်းတယ်ဆိုတာမျိုးရွေးချယ်ထားပြီးတော့အဲ့ဒီအချိန်ကြားထဲကနေပြီးတော့ကိုအတွက်ကောင်းဆုံးဖြစ်မဲ့အချိန်မှာသူကနှိုးပေးပါတယ်ဆက်သေးကရွေးလို့ရတဲ့နှိုးဆက်တံတွေကလည်းဒီတတရရအတံမျိုးတွေဖြစ်အောင်လှုပ်ထားပေးတယ်ကိုအိတ်တဲ့အခြေအနေကိုလည်းတောက်လျှောက်ဆက်ကသုံးတတ်နေပြီးတော့သူနဲ့တွဲပြီးသုံးရတဲ့ app မှာအခြေအနေတွေကိုလည်းပြပေးသေးတယ်အဲ့ဒီ sense ဆိုတဲ့နှိုးဆက်ကိုဝယ်ခြင်းနဲ့ဆိုရင်တော့ဈေးကအမေရိကန်ဒေါ်လာ130ဖြစ်ပါတယ
်ဟာဒေါ်လာ130ကုန်စရာမလိုဘူးဗျအဲ့ဒီနှိုးဆက်မျိုးနဲ့ခက်ဆင်ဆင်အခု application တွေလည်းရှိပါတယ်ဗျဥပမာ sleep circle alarm clock ဆိုတဲ့ app ကို iPhone ထဲမှာထည့်ထားရဲ့ဆိုလို့ရှိရင် iPhone ကလှုပ်ရှားမှုတိုင်းတာတဲ့ monitor ကမဆူမြန်မွန်ခုနပြောတဲ့နှိုးဆက်လိုပဲကိုယ်ခန္ဓာလှုပ်ရှားမှုတွေကိုည8ချိန်မှာတိုင်းနေပြီးတော့ကိုယ့်အတွက်အသင့်တော်ဆုံးအချိန်မှာနှိုးပေးနိုင်တဲ့နှိုးဆက် app လေ iTunes Store မှာအတော်ရည်ပန်းစားတဲ့ app တစ်ခုပေါ့ဒီ app ကိုသုံးကြတဲ့သူတွေကသဘောကျလို့ 5 star ဆောင်မှာပေးထားကြတယ်ဗျ
အဲ့ဒီနှိုးဆက် app မျိုးတွေနဲ့ပတ်သက်လို့ကျွမ်းကျင်သူတချို့ထောက်ပြတာကိုလည်းတစ်ဆက်တည်းပြောပြခြင်းပါတယ်ကိုအိတ်နေတဲ့အချိန်မှာအိတ်ပျော်တဲ့အချိန်နေပြောင်းသွားတိုင်းမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြောင်းသွားတယ်ဆိုပေမဲ့လို့ခန္ဓာကိုယ်လှုပ်လိုက်တိုင်းမှာအိပ်ပျော်နေတဲ့အခြေအနေပြောင်းသွားတာမဟုတ်ဘူးဆိုတာကိုထောက်ပြကြပါရစေ။နောက်တစ်ချက်ကဒီလူရယာတယောက်နဲ့တယောက်အိတ်ကြတဲ့ပုံကမတူတော့ဘလို့ကိုအနေထားလှုပ်တာကအိမ်မောကြနေတာလားနှစ်နှစ်ချက်ချက်အိတ်နေတာလားအိမ်မက်မက်နေတာလားဆိုတဲ့အခြေအနေတွေကိုတိုင်းတာတွက်ချက်တိုင်ဖို့ဖြစ်နိုင်ပါမလားဆိုတာကိုလည်းထောက်ပြကြတာတွေရှိပါတယ်
။အိပ်ပျော်တယ်မပျော်ဘူးဆိုတဲ့နေရာမှာမိရဲ့အလင်းရောင်ကလည်းအတော်ရေးကြီးတာလေဗျာမဆူမြတ်မွေရဲ့အထူးသဖြင့်အပြာရောင်နဲ့လေးလာတွေ့ရှိချက်တွေရဆိုရင်တော့အိတ်ချိန်တန်ပြီးအိပ်ရမယ်ဆိုတဲ့အသည့်ကိုဖြစ်စေတဲ့melatonin hormone တွေမထွက်အောင်လို့အပြာရောင်မီးအလင်းကတားပီးထားတယ်ဆိုပဲဗျ။ညဘက်မှောင်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ဒီ melatonin hormone တွေပိုထုတ်တာမို့လို့လူတွေအိတ်ချင်စိတ်ကိုဖြစ်စေတာပါ။အဲဒါကြောင့်မလို့ညဘက်အိတ်ခံပြီးကွန်ပျူတာတို့ smartphone တို့ကိုသုံးနေတယ်ဆိုရင် screen ကအလင်းအောင်တွေကြောင့်ချက်ချင်းအိပ်ပျော်အောင်အိပ်ဖို့ကခက်ပါတယ
်။အိပ်ပျော်အောင်အိပ်ဖို့ခက်တဲ့သူတွေအတွက်ကို glow to sleep ဆိုတဲ့မျက်လုံးပေါ်မှာအုပ်ပြီးတော့တက်လိုက်ရတဲ့ဆက်ရှိသေးတယ်ကိုသားညုံရဲ့အဲ့ဒီဆက်ကတော့မိအပြာရောင်ကိုသုံးပြီးတော့မှဒီအိတ်ချင်စိတ်ဖြစ်အောင်အုံနောက်ကိုလေ့ကျင့်ပေးတဲ့ဆက်ပါ Sound Oasis ဆိုတဲ့ကုမ္ပဏီကထွင်ထားတာပဲတရားမှတ်ပြီးစိတ်ငြိမ်သွားအောင်လုပ်တဲ့နည်းကိုအခြေခံထားတဲ့ဆက်ရှင်အိတ်ချင်တဲ့အချိန်မှာအဲ့ဒီဆက်ကိုတတ်လိုက်ပြီးတော့မှဒီမျက်စိရှိမှမြင်ရတဲ့အပြာရောင်မိအောင်လေးတွေကိုအာယုံဆိုင်ကြည့်နေအသက်ကိုမှတ်မှတ်ရှုနေလိုက်တဖြည်းဖြည်းနဲ့အပြာရောင်မိလေးတွေကမှိမ့်မှိမ့်သွားပြီးတော့အိပ်ပျော်သွားပါလိမ့်မယ်အပြင်ကအလင်းရောင်တွေမဝင်နိုင်အောင်လည်းလှုပ်ထားတော့နှစ်နှစ်ချိုက်ချိုက်အိပ်ပျော်ပါလိမ့်မယ်လို့ဆက်ကိုထွင်တဲ့သူတွေကတော့ပြောတယ်ကိုသားညုံရဲ့
အလင်းအောင်ဆိုလို့သဘောအလင်းအောင်ကြောင့်နိုးလာတာကစိတ်ကိုအလန်းဆန်းဆုံးအကြည်လင်ဆုံးပဲတဲ့အဲဒါကြောင့်မလို့ဘလောက်ပဲမှောင်နေပါစေသဘောအလင်းအောင်မျိုးလင်းလာစေတဲ့နှိုးဆက်တွေလည်းရှိသေးတယ်ဗျ Philips ကထုတ်တဲ့ Wake Up Light ဆိုတဲ့နှိုးဆက်ဆိုလို့ရှိရင်ကိုထကျင်တဲ့အချိန်မှာနေအောင်ထိုးသလိုမျိုးအခန်းထဲမှာလင်းလာပါတယ် အဲ့ဒီလိုမျိုးအလင်းအောင်ကြောင်းနိုးလာတဲ့သူကလည်းမထချင်းထချင်းအရာတွေကထလိုက်ရတဲ့စိတ်မျိုးအေးမောဝလိုက်တာဆိုတဲ့စိတ်မျိုးနှဲသွားတယ်တဲ့မဆွေမြတ်မောင်ရဲ့
နှစ်နှစ်ခြိုက်ခြိုက်အေးဝဝအိပ်ပျော်အောင်အထောက်အကူဖြစ်တယ်လို့အွန်လိုင်းဆောင်းပါရှင်တွေအပြောများတဲ့ app တခုလည်းရှိသေးတယ်ရှင့် Omvana တဲ့စာလုံးပေါင်းက OMVANA ပါအဲ့ဒီ Omvana app ကကြတော့ဒီစိတ်တည်တည်ငြိမ်ငြိမ်ဖြစ်ပြီးတော့မှအိပ်ပျော်သွားစေနိုင်တဲ့တီးလုံးသံတို့တရားသံတို့အမျိုးစုံပါတဲ့ app ပါတရားမှတ်ချင်တယ်ဆိုလို့ရှိရင်လည်းဒီအစံထွက်တရားပြပေးတာမျိုးတွေလည်းပါပါတယ်စိတ်အေးချမ်းမှုရဖို့တော်တော်လေးအထောက်အကူဖြစ်တဲ့ mobile app တခုလို့ IT သတင်းတွေမှာတော့သုံးသပ်ကြပါတယ်ဒီလူတွေအတွက်အလိုဆုံးအိပ်ဆက်ခြင်းကိုအထောက်အကူဖြစ်စေတဲ့အခုလိုမျိုးနှီးပညာတွေမျိုးစုံရှိနေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီနှီးပညာတွေအားလုံးကိုကြည့်လို့ရှိရင်လူခန္ဓာကိုယ်နဲ့ပတ်ဝန်းကျင်ရဲ့သဘာဝတရားတွေအပေါ်မှာအနည်းနဲ့အများအခြေခံထားကြရဲဆိုတာကိုတွေ့ရမှာဖြစ်ပါရဲ့ရှင
်မဆူမြင့်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှန်ဖြစ်ပါတယ်အခုတခါတော့တက်တန်ရောင်သတင်းလွှာကိုနားဆင်ရပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာစပြီးတော့ဖွင့်လိုက်တဲ့ကန်ရှုပ်ရှင်ပွဲတော့နောက်ပြီးတော့နမေကျော်မင်းသမီးကြီးမရီလင်မွန်ရိုးရဲ့ပစ္စည်းတွေကိုလေးလံတင်ရောင်းချတော့မယ်လို့ဆိုပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုပြောပြပေးသွားမှာပါဒီတင်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကဘာကျော်ကန်ရှုပ်ရှင်ပွဲတော့ကိုဒီနှစ်ဆိုရင်69ချိန်မြောက်ကျင်းပတာပါဟိုတူနေ့ကစပြီးတော့ဖွင့်လှစ်လိုက်တဲ့ရုပ်ရှင်ပွဲတော့ဟာပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြီးပေါ်ပေါက်ခဲ့ပြီး6လကြာမှကျင်းပတာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်လာခဲ့ရင်ဘလို့ကာကွယ်မလဲဆိုတဲ့လေ့ကျင့်မှုတွေလည်းရုပ်ရှင်ပွဲတော်မှာစခင်မှာလုပ်ခဲ့ပါတယ်။ရုပ်ရှင်ပွဲတော်ကိုလာတဲ့သူတွေကိုလည်းအထက်ထက်စစ်ဆေးခဲ့တာပါ။ဗိုလ်ထုံးလေးကတော့နာမည်ကြီးဟောလိဝုဒ်ရုပ်ရှင်တရုတ်ဆောင်မင်းသမီးတွေကော်ဆောင်နေပေါ်မှာဖျက်ရှောင်နေကြတာကိုတွေ့ရတဲ့အပြင်ရုပ်ရှင်ကာတွန်းကားတွေကတရုတ်ဆောင်တွေအတိုင်းဝတ်ဆင်ထားသူတွေနဲ့ဖျော်ဖြေပွဲတွေကိုလည်းရုပ်ရှင်ပွဲတော်ဖွင့်ပွဲနေ့မှာတွေ့ရပါတယ်။နာမည်ကြီးဆိုတော့ Justin Timberlake နဲ့ Anna Kendrick တို့ဟာသူတို့ထုတ်လုပ်နေတဲ့ Trolls လို့ခေါ်တဲ့ Dreamworks Animation ကာတွန်းရုပ်ရှင်အကြောင်းပြောဆိုဖို့ကန်ရုပ်ရှင်ပွဲတော်ကိုတက်ရောက်လာခဲ့ပါတယ်။animation ကတ်တုန်ရုပ်ရှင်ထဲမှာတော့ Justin Timberlake ကအမျိုးသားအသံနောက်ခံတွင်ပေးသလို Cast of the Feeling ဆိုတဲ့တချင်ကိုလည်းတယောက်တည်းတည်ဆိုပေးထားပါတယ်။ဒီတချင်ကဒီနှစ်တွေရသည့်အတွက်လူကြိုက်များမဲ့တချင်တစ်ပုဒ်ဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူ့အနေနဲ့စိတ်လှုပ်ရှားမိတဲ့အကြောင်း Justin Timberlake ကပြောသွားပါတယ်
။ I'm excited about it.
အပြီးမပြတ်သေးတဲ့ Trolls animation ရုပ်ရှင်တွေကအခန်းတချို့ကိုလည်းကန်ချုပ်ရှင်မှာပြသသွားပါတယ်။Angry Bird လို့လူသိများတဲ့ဒေါသထွက်နေတဲ့မျက်နှာနဲ့ညှက်လေးဇက်ကောင်ပါရုပ်ရှင်ကားကတော့ကန်ချုပ်ရှင်ပွဲတော်မှာဝတ်ဆောင်ပြင်းနဲ့အကြောညာသွားခဲ့တာပါဒီရုပ်ရှင်ကားကိုအင်္ဂလိပ်ဘာသာပြင်သစ်ဘာသာအီတလီယံဘာသာအရှေ့အလယ်ပိုင်းကဘာသာစကားတွေနဲ့ရုရှားဘာသာစကားစတဲ့ဘာသာမျိုးစုံနဲ့ပြနိုင်မှုအတန်နဲ့တရုတ်ဆောင်ပေးသူတွေအများပြားကိုအသုံးပြုခဲ့ပါတယ် The Angry Birds ရုပ်ရှင်ကို American ပြည်အောင်စုမှလာမယ့်မေလ20ရက်နေ့မှာစပြီးတော့ပြသမှာပါဒီကန်ရှုပ်ရှင်ပွဲတော်မှာနာမည်ကျော်ဒါရိုက်တာဝူဒီအလန်ရိုက်ကူးတဲ့ Cafe Society ဆိုတဲ့ရုပ်ရှင်အထူးပွဲကိုစပြီးတော့ပြသပါတယ်။အာနာအောဆာရှိတဲ့အသက်ကြီးကြီးမျိုးသားတစ်ယောက်နဲ့အသက်ငယ်ငယ်အမျိုးသမီးတစ်ယောက်ချစ်ကြိုးတွေ့တဲ့ဇလန်းကိုအခြေခံထားတဲ့ရုပ်ရှင်ကဖြစ်တာကြောင့်ဒီလိုဇက်ထုံမျိုးတွေရိုးအီနေပြီးအမျိုးသမီးအသက်ကြီးကြီးနဲ့လူငယ်တစ်ယောက်ကြိုက်တဲ့ကားရောမရိုက်နိုင်ဘူးလား။ဒီလိုရိုက်ဖို့အခက်အခဲရှိလားဆိုပြီးတော့သတင်းတောက်တွေကမေးနေပါတယ်။ဒေတာဝူဒီအလန်ကအသက်50အရွယ်နဲ့နောက်အသက်30လူငယ်ချစ်ကြိုက်တဲ့ဇလန်းမျိုးရောပါဖြစ်လဲဇလန်းကောင်းတယ်ဆိုရင်ရိုက်မှာပေါ့ရည်ရတဲ့ကားတစ်ခုလည်းဖြစ်ချင်းဖြစ်သွားနိုင်တယ်ဆိုပြီးပြန်ပြောသွားခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဒရိုက်တာကြီးဝူဒီအလန်ကိုယ်တိုင်လည်းသူ့ထက်အသက်ထက်ဝက်လောက်ငယ်တဲ့သူကိုလက်ထပ်ထားခဲ့သူဖြစ်ပါတယ
် I don't believe in competition for artistic things you know competition is great in sports
ဝူဒီအလန်ကအမှုပညာဆိုတာတယောက်နဲ့တယောက်ရှင်ပြိုင်လို့ရတဲ့နေရာလို့သူမယုံကြည်တဲ့အကြောင်းကန်ချုပ်ရှင်ပွဲတော်မှာပြောသွားတာပါအမှုပညာဆိုတာအားကစားနဲ့မတူပါဘူးအားကစားဆိုတာတော့အရှင်ပြန်ရပါတယ်ရုပ်ရှင်တကားဟာလူတစ်ယောက်တည်းအကောင်းဆုံးကားဖြစ်နိုင်တယ်လို့တခြားတစ်ယောက်တည်းပြင်းစရာအကောင်းဆုံးဖြစ်တဲ့ကားလည်းဖြစ်နိုင်ပါတယ်။ကိုယ်စိတ်သဘောထားနဲ့ရွေးချယ်မှုပေါ်မှာမူတည်နေပါတယ်လို့ပြောသွားပါတယ်။ကန်ချုပ်ရှင်ပွဲတော်ကိုမေလ22ရက်နေ့ကျင်းပမှာဖြစ်ပါတယ်ရှင်။ကွ Welon do Nameti Yoshi Mindami, Marilyn Monroe, Paisine Bisiri, Masusa O Sari, Baji Nupina Bisiri, Tu Yegare Guru, Dinitema, Lilandi, Yang Chamava. Dinit Novimala, Sakoyan in Nesayanima, Los Angeles, Majimbame, Lilan Boygaro, Marilyn Monroe, Quelon Bio, Nazalin, Jama.
She passed away on her, the year when she would celebrate her 90th birthday. And everything is
in the middle of the year. ကိုရီကိုရာစာရီပါဒီစာရီကတဆင့်မွန်ရိုးရဲ့ဘဝနဲ့အနုပညာလုပ်ငန်းတွေအကြောင်းသူ့ရဲ့ပြည့်သက်တီးခွင့်ရလိမ့်မယ်လို့မာတင်နိုလန်ကပြောပါတယ်မရီလင်မွန်ရိုးလို့ပြောရင်ဒိုင်မွန်စ်အာသဒ်ဂယ်လ်စ်ဘက်စ်ဖရန့်ဆိုတဲ့တဲ့ချင်းကိုလူတွေကအမှတ်ရနေကြတော့လေးလံတင်ရောက်ချတဲ့အထက်မှာဆင်တွေပါမယ်လို့ထင်ကြပါလိမ့်မယ်အခုလေးလံတင်မဲ့ပစ္စည်းတွေထဲမှာအများစုကတော့ဖက်ရှင်မျိုးစုံ 80ကနေတသိန်း2000ကျားမှာပေးဝယ်ကြမယ်လို့မျှော်လင့်နေဆိုပြီးတော့မာတင်တို့လည်းငါဆိုပါတယ်။ဗတိကား12ကားကတော့ crayon ဖျောင်းချောင်းတွေနဲ့ရေးတဲ့ပုံတွေနဲ့ရေးစည်းပကြီးတွေလို့ဆိုပါတယ်။ Monroe ကိုယ်တိုင်လက်မှတ်ရေးထိုးထားပါတယ်။ကြပြာတွေကတော့2012ခုနှစ်က fragments ရဲ့အစာအုပ်ထဲမှာပုံနှိပ်ဖော်ပြခဲ့မှုတဲ့ Monroe ကိုယ်တိုင်ရေးတဲ့ကြပြာတွေပါသူရဲ့ခမောဟောင် Joe DiMaggio ခိုင်ခဲ့တဲ့လက်ဆွဲအိတ်တလုံးလဲတခြား Monroe ရဲ့အသုံးဆောင်ပစ္စည်းတွေနဲ့အတူလေးလံဖြစ်တဲ့ထဲမှာပါဝင်ပါပါ Monroe ကွယ်လွန်တဲ့အချိန်ကကြင်အောက်မှာတွေ့ခဲ့ရတဲ့ခမောဟောင် DiMaggio ရဲ့မိချောင်းတရေနဲ့အိတ်ကိုတခြားပစ္စည်းတွေနဲ့အတူလေးလံတင်ရောက်ချမှာဖြစ်ပါတယ်ရှင်တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah.
မေးတနာကျော်ရဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်အခုတော့သူယုံကြည်ရာအစည်းအဝေးမှာအမေရိကန်နိုင်ငံကိုလေ့လာရေးခီးအစဉ်အနေနဲ့ရောက်ရှိနေတဲ့မြန်မာ Time သတင်းဂျာနယ်ကသတင်းသမားကိုဝါလုံးကသူဘာတွေယုံကြည်တယ်လဲဆိုတာကိုမျှဝေပေးထားပါတယ်မမိုးဖြူကအစည်းအဝေးတင်ဆက်တာပါ
ကျွန်တော်ယုံကြည်တာကတော့ဒီတိုင်းမှာကာတူညီတဲ့ခွင့်ရေးတန်းတူရှိတယ်ဆိုတာပါ။ဒါရောက်မရွေးလူမျိုးမရွေးဘာသာမရွေးအားလုံးဟာခွင့်ရေးတန်းတူနဲ့ဘယ်နေရာမှာပဲဖြစ်ဖြစ်နေထိုင်တက်ရှင်ခွင့်ရရှိကြရမှာပဲဖြစ်ပါတယ်။ဘယ်လိုအကြောင်းမျိုးတွေကြောင့်လဲမှဒီခွင့်ရေးကိုပြင်ထားစီလို့မရပါဘူး။ကျွန်တော်တွေ့ကြုံကိုပြောရမယ်ဆိုရင်လူငယ်တဲ့နှစ်တွေတွင်ဒီကဖြစ်ပေါ်ရာရခိုင်ဒီနယ်ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်စတဲ့တိုင်းဒေသတွေစီကိုကျွန်တော်သတင်းလိုက်ရင်တွားရောက်ခဲ့ပါတယ်။ကျွန်တော်တွေ့ရှိခံစားရတာကဂရန်းဒီဂျီလုံးမှနေထိုင်ကြတဲ့ကျွန်တော်တို့တိုင်းဒေသပြည်သူတွေကနှစ်ပေါင်းများစွာအခွင့်အရေးတွေချိုးဖောက်ဖြည့်ဆည်းခံကြရပါတယ်။နေဆက်ဒေသတွေမှာတရားဥပဒေစိုးမိုးမှုမရှိပါဘူး။သူတို့ရဲ့စီးပွားရေးခွင့်လန်းတွေကလည်းအင်မတန်မှနေပါပါတယ်။ကျမကြီးဆောင်ရှောက်မှုလက်မဆက်တွေကြီးစတဲ့ရာတွေလည်းကောင်းကောင်းမွန်မွန်ရှိတာကျွန်တော်တွေ့ခဲ့ရပါတယ်။ပညာရေးဆိုတာကလည်းလူချင်းမီတဲ့ပညာရေးသူတို့မတင်ကြရပါဘူး။ဒီထက်ပိုဆိုတာကပြိပခတွေကြောင့်တက်အိုးရင်စီစဉ်နေဆုံးရှုံးသွားသလိုနှစ်ပေါင်းများစွာဒုက္ခတွေစခန်းတွေမှာခိုလုံနေကြရဆဲဖြစ်ပါတယ်။ဒါပြင်ဒီခွင့်ရေးကိုရရှိဖို့လူသားကြသူတွေလည်းနှစ်တွေကြာပြီးအချင်းထောင်နေထဲမှာအသက်တွေသေးရင်တိုက်ပွဲတွေဝင်ကြရတယ်။သူတို့ရဲ့ပို့တန်တဲ့ဘဝတွေအချိန်တွေပျက်စီးလိလင်းကြရတယ်။ဒါပေမဲ့သူတို့ဇွဲလုံးလာတွေဝရိယတွေမလျှော်ပဲခွင့်ရေးချိုးဖောက်သူတွေကိုအန်တူခဲ့ကြတယ်တွန်းလှန်ခဲ့ကြတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့တမန်ရာတက်တည်ထူထူသားဖြစ်ပါတယ်အခုကျွန်တော်တို့တိုင်းပြည်မှာအင်တန်ဆိုးရင်ွယ်ကောင်းတဲ့ လူမျိုးရေးဘာသာရေးပြည်ထောက်ခါတွေကလည်းအချိန်မတည်ပဲဆက်ပြီးတော့ရှိနေပြန်ပါသေးတယ်။လူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြားမှာပြည်ပခါတွေအခွင့်အရေးခွဲခြားတာတွေဖြစ်နေကြတယ်ကတကယ်တော့ကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်ကျွန်တော်တို့ကိုယ်ခွေရဘာသာရဲ့အနှစ်သာရတွေကိုထိခိုက်ရုံနဲ့မကဘဲနဲ့ဒီတိုင်းပြည်ထဲမှာနေထိုင်ကြတဲ့ကျွန်တော်တို့ပြည်သူပြည်သားအားလုံးနဲ့ထိခိုက်ကြခွဲခံစားကြရတာဖြစ်ပါတယ်။အခုကျွန်တော်တို့တိုင်းပြည်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရတစ်ရရှိခဲ့ပါပြီ။ကျွန်တော်တို့ရွေးချယ်ခဲ့တဲ့အစိုးရတစ်ကလူတိုင်းတာတူညီတဲ့အခွင့်အရေးတွေကိုအမှတ်ခံနိုင်မဲ့နိုင်ငံရေးစနစ်ပြည်သူပြည်သားတွေအားလုံးအတွက်လွတ်လပ်မှု၊ကမ်းလှမ်းညီညွတ်မှုတရားမျှတမှုတွေကိုအမှတ်ခံနိုင်မဲ့စနစ်တွေကိုကြိုးစားပြီးတော့ကောင်တယ်ဖော်လိမ့်မယ်လို့ကျွန်တော်ယုံကြည်မျှော်လင့်ပါတယ်။ဒီစနစ်ကိုကောင်တယ်ဖော်နိုင်မှုကျွန်တော်တို့နိုင်ငံဟာတည်ငြိမ်အေးချမ်းနေဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ကလည်းအသားရောင်လူမျိုးကြားမလိန်ကွဲပြားမှုအသက်အရွယ်စတဲ့မတူကွဲပြားမှုတွေကိုလက်ခံပြီးတော့အချင်းချင်းချစ်ခင်ရင်းနှီးမှုအပြန်အလှန်လေးစားယုံကြည်မှုတွေနဲ့ရှေ့ဆက်ကြရမှာဖြစ်ပါတယ်။ကျွန်တော်တို့နှစ်ပေါင်းများစွာဒုက္ခဆင်းရဲတွေခံစားကြရပြီးဖြစ်ပါတယ်။ဒါတွေကိုဆက်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ရောတပားသူတွေကိုရောဆက်ပြီးတော့မခံစားစီလို့တော့ပါဘူး။ဒါကြောင့်မို့ကျွန်တော်အနေနဲ့ယုံကြည်တာကကျွန်တော်တို့အားလုံးဟာတိုင်းပြည်ကိုတာတူညီမျှတဲ့အခွင့်အရေးရှိတဲ့တိုင်းပြည်ဖြစ်ထူထောင်ကြဖို့လူတိုင်းမှာတာဝန်ကိုယ်စီရှိကြတယ်ဆိုတာလည်းပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမူးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါ။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းနံပါတ်32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူတွေးကကြေညာပါမယ
်။လီဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပက္ခတွေကိုအထူးအအယုံဆိုင်ကြမဲ့ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရုံးဝန်ကြီးဂျွန်ကယ်ရီဟာဩစတြေးလျနိုင်ငံဗီယက်နာမြို့တော်ကိုရောက်ရှိနေပြီးတော့ကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီနေ့အစောပိုင်းကအမေရိကန်နိုင်ငံသားရုံးဝန်ကြီးဟာဂျော်ဒန်နိုင်ငံသားရုံးဝန်ကြီးနာဆာဂျူရာကိုတီးခြားတွေ့ဆုံဆွေးနွေးပါတယ်။ဆီးရီးယားအစိုးရနဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေအကြားမှာရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလုပ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်ရှင်။Republican Party ရဲ့တမန်တော်လောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump ဟာအကွဲပြဲတွေဖြစ်အောင်လုပ်တဲ့သူ၊မိုက်မဲပြီးလမ်းလွဲနေတဲ့သူတယောက်လို့ဗြိတိန်ဝန်ကြီးချုပ် David Cameron ကဝေဖန်ပြောဆိုလိုက်ပြီးတဲ့နောက်မှာတော့ Mr. Cameron နဲ့သူနဲ့အကြဆက်ဆက်ရေးပြတ်သွားနိုင်တယ်လို့ Trump ကပြောဆိုလိုက်ပါတယ်။ American ပြည်ထောင်စုထဲကိုဝင်ရောက်လာတဲ့ Muslim တွေကိုယာယီဟန့်တားသွားမယ်လို့ Trump ကပြောခဲ့တဲ့အပေါ်မှာ Mr. Cameron ကဝေဖန်ခဲ့တာပါရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ Rodrigo Duterte ကအရမပြုချင်းမှုလူရမှုလူတက်မှုနဲ့မူရင်းစေဝါမှာခုံမှုတွေအပါဝင်ရာဆွေးပြစ်မှုတွေအတွက်တေတံပြစ်ဒဏ်ပြန်လည်ချမှတ်နိုင်ရေးလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဂျိုးပေးကွက်မြတ်တဲ့နည်းနဲ့တေတံပြစ်ဒဏ်တွေပြန်လည်ချမှတ်နိုင်အောင်လွှတ်တော်ကိုသူတိုက်တွန်းသွားဆိုသွားမယ်အကြောင်းဒီနေ့ဒါဗောင်းမျိုးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထူထပ်ထက်ကပြောဆိုသွားတာပါရှင်။ကမ္ဘာအကြီးဆုံးလေယာဉ်ကြီးဖြစ်တဲ့ Antonov and 225 Maria လေယာဉ်ပြန်ကြီးဟာတနင်္ဂနွေနေ့ကဩစတြေးလျနိုင်ငံကိုပထမဆုံးအကြိမ်ဆင်းသက်တာကိုတော့ Perth လေဆိပ်မှာလူတွေထောင်ပေါင်းများစွာလာရောက်ကြည့်ရှုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံ Western Australia ပြည်နယ်ကတပ်ထုတွင်တစ်ခုမှာတုံးမဲ့မီယာပေးဆက်ကြီးတလုံးကိုချက်ပြည်သူသမ္မတနိုင်ငံကနေဒီလေယာဉ်ကြီးနဲ့တယ်ဆောင်လာတဲ့အကြောင်းဒေသတွင်သတင်းတွေမှာဖော်ပြကြပါတယ်။လေယာဉ်ကြီးကိုတွေ့ဖို့ရောက်ဖို့အတွက်လေဆိပ်အနီးတစ်ဝိုက်မှာလာရောက်ကြည့်ရှုသူပေါင်း1000ခွဲလောက်ရှိတယ်လို့ဆိုပါတယ်။Perth လေဆိပ်ကနေပြန်လည်မထွက်ခွာခဲ့48နာရီလောက်ဒီလေဆိပ်မှာလေယာဉ်ကြီးရှိနေဦးမှာပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်ခင်ဖြူတွေပြပြသွားတာပါ။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ရှောက်ကန်ချမ်းဖြစ်ပါလေ။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာသားအစီအစဉ်ကိုည9နာရီနေ့ဆန်တိုင်းအထိလိုင်းနံပါတ်24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပရာဝေးကွာပြီးအေးပြောနိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.